Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဇူလိုင်လ16ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင်တောက်ကြညအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံတဝန်းမှာကိုဗစ်တတိယလှိုင်းနဲ့အပြင်းထန်ရင်ဆိုင်နေရတဲ့မြို့တွေကကလေးမြို့နဲ့ရန်ကုန်မြို့တွေမှာတော့ဒီအောက်ဆီဂျင်လိုအပ်ချက်ကကြီးမားနေစေဖြစ်ပါတယ်
။အောက်ဆီဂျင်ပြင်ရကြတုံးတက်တုံးမှာပဲဗျာရောက်တဲ့နေရာလေးမှာရှိလိုက်ပုံသွားလိုက်တော့အဲ့လိုမျိုးပါပဲဗျာ။သူပိုင်ရာပိုင်ရာပေါ့ဗျာသူသားပြီးတော့ရှာကြတာပေါ့။အန္တရာယ်ပုံကမှကျွန်တော်တို့တန်းစီရတဲ့ဆက်ကရရတောင်းရတဲ့အဲ့စနစ်တွေနဲ့ကိုလုံနေရတယ်ဗျာ
။ဒီလိုအခြေအနေနဲ့အတူရခိုင်ဘက်မှာလည်းအောက်ဆီဂျင်လုံလောက်မှုရှိမှာကိုလည်းဒီကူပေးနေတဲ့သူတွေဘက်ကစိုးရိမ်နေကြပါတယ်။ဒီကြောင့်နေတူဆရာနာရှင်စန့်ကျင်ဆန္ဒပြမှုတွေမှာတော့ရန်ကုန်ကဒီကနေ့ဆန္ဒပြပွဲကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲလို့ဆန္ဒပြလူငယ်6ဦးထက်မနည်းအဖမ်းခံရပါတယ်။စကိုင်းတိုင်းကလေးမြို့မှာတော့စစ်တပ်နဲ့ PDF တပ်ဖွဲ့တို့ကြားမနေ့ကနေဒီကနေ့အထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မင်းကင်းနယ်ဘက်မှာတော့ကျေးရွာတွေမှာစစ်တပ်ကနေဖမ်းဆီးတပ်ဖြတ်လို့တပ်ဖြတ်မှုတွေရှိတဲ့အခြေအနေစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုဒ္ဓဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့တောက်ကြညရဲ့ထိတ်တဲရောက်သတင်းတွေကိုမတ်ခွာညိုနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံအတွင်းကိုဗစ် -19 တက်တရလှိုင်းကူးစက်မှုများစွာနေပြီးအသေးပြောက်တွေလည်းတိုလာနေပါတယ်။ကူးစက်မှုအများဆုံးဖြစ်နေတဲ့မြို့တွေထဲမှာသခိုင်းတိုင်းကလေးမြို့နဲ့ရန်ကုန်တိုင်းတို့လည်းပါဝင်ပြီးယောဂါဖြစ်ပွားရာဒေသအတော်များများမှာအောက်ဆီဂျင်အလွန်အမင်းလိုအပ်နေသလိုတခြားဆေးဝါးနဲ့ပစ္စည်းကိရိယာတွေသာမကဝန်တန်းအင်အားတွေပါလိုအပ်နေတာပါ။
ပထမတော့ဒုတိယတော့ဒီက home quarantine အနေနဲ့ဖြစ်ဖြစ်ပြီးတော့လည်းယောဂကုသနှုံးအနေနဲ့ဖြစ်ဖြစ်ပါတော့တော်တော်လေးဒီတတိယလှိုင်းနဲ့ကွာခြားတော့တွေ့ရပါတယ်တတိယလှိုင်းမှာကျတော့နိုင်ငံရေးအခြေအနေမကောင်းတာကြောင့်လည်းအများကြီးပါမယ်လို့ကျွန်တော်မြင်မိပါတယ်ပြီးတော့လည်းဒီတတိယလှိုင်းကကလေးမျိုးနေထားနေဆိုတော့တော်ကြောက်ဖို့ကောင်းပါလို့မြင်မိပါတယ်ဟုတ
်ကလေးမျိုးကစေရနာဝန်ထမ်းဂျွန်ဒွဲရန်ဆန်က AFP သတင်းဌာနကိုပြောခဲ့တာပါကချင်ပြည်နယ်မြစ်ကြီးနားမြို့ကမျက်မမြင်ကြောင်းမှာကိုဗစ် -19 ကူးစက်လူနာ9ဦးရှိလာနေလို့ကြောင်းကိုအသွါလာပိတ်ဆို့ထားပါတယ်။မြမကျန်းမာရေးနဲ့အာကစားဦးစီးဌာနရဲ့တရားဝင်ထုတ်ပြန်ချက်မှာမနေ့ကအထိဓာတ်ခွဲနမူနာ 11,044 ယောက်မှာပိုးတွေ့အတည်ပြုလူနာသစ် 4,200 နီးပါးရှိကြောင်းဒါကြောင့်စုစုပေါင်းဓာတ်ခွဲနမူနာ 3,000 နီးပါးနဲ့အတည်ပြုလူနာ 2,100 ကျော်ရှိကြောင်းဖော်ပြထားပါတယ်။COVID-19 ရောဂါနဲ့သေဆုံးသူစုစုပေါင်းကတော့မနေ့ကထိစီးရင်အရ 4,346 ယောက်ရှိတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကြီးမားတဲ့ COVID တတိယလှိုင်းကိုကြုံနေရပြီးအရေးပေါ်အကူအညီတွေအရေးတကြီးလိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီကြေညာချက်မှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့ကိုဗစ်ကပ်ရောဂါအကျက်တဲအတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့ကုလသမဂ္ဂအာဆီယံနဲ့တခြားနိုင်ငံတွေကမြန်မာပြည်သူတွေစီဓာတ်ရိုက်အကူအညီပေးကြဖို့ကိုလည်းတောင်းဆိုထားပါတယ်။လက်နက်ကိုင်အစိုးရအဖွဲ့ဟာနိုင်ငံရေးအမျက်ထုတ်ဖို့ဒီမိုကရေစီရေးလှုပ်ရှားမှုတွေကိုအနှောက်အယှက်ပေးပြီးကိုဗစ် -19 ကပ်ရောဂါကိုလက်နက်တပွဲအသုံးချနေတယ်လို့လည်း SACM အဖွဲ့ဝင်ဒေါက်တာရန်ဟီလီကကြေညာချက်မှာပြောထားပါတယ်။မနေ့ကတနေ့လုံးကိုဗစ် -19 ကပ်ရောဂါထိန်းချုပ်ရေးဆောင်ရွက်နေကြရင်ကလေးတိုင်းပုံမှန်ထိုးရမယ်ကာကွယ်ဆေးမထိုးလိုက်ရတဲ့ကလေးတွေ23တန်းရှိပြီးဒါဟာ2019ခုနှစ်ကထက် 3.8 တန်းပိုများကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မကြသေးခင်ကထုတ်ပြန်ကြေညာချက်မှဖော်ပြပါတယ်။အဲ့ဒီနှစ်အပိုင်းခြားတွင်ကလေးပေါင်း18တန်းဟာဘာကာကွယ်ဆေးမှရခဲ့ပုံမရှိပဲကာကွယ်ဆေးရရှိမှုအကြီးအကျယ်မညီမမျှဖြစ်နေတဲ့အကြောင်း WHO ကပြောတာပါ။COVID-19 ကပ်ရောဂါကိုအသေးအံတိုက်ဖြတ်နေရတဲ့ကျန်းမာရေးစနစ်နဲ့လူမှုရေးအတိုင်းဝိုင်းမှာယောဂါအများပြားထပ်ဖြစ်လာနိုင်ပြီးဒီအချိန်တွေကကလေးတိုင်းထိုးရမယ်ကာကွယ်ဆေးတွေအပြည့်အဝထိုးကြဖို့ပိုးပြီးတော့အရေးတကြီးလိုအပ်လာစေတဲ့အကြောင်း WHO အမှုဆောင်ဒါရိုက်တာချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကပြောပါတယ်ဒီကနေ့ရန်ကုန်မြို့ကစန္ဒပြပွဲကိုစစ်တပ်ကကျန်းဖက်ပစ်ခတ်ဖြိုခွဲခဲ့ပြီးစန္ဒပြလူငယ်6ယောက်ထက်မနည်းလဲအဖမ်းခံခဲ့ရပါတယ်။ရန်ကုန်တာမွေမြို့နယ်ယူစနာပလာဇာနားမှာအထွေထွေသပိတ်ကော်မတီ GSC ကျောင်းသားသမဂ္ဂတွေလူငယ်ကဗျာဆရာသမဂ္ဂအလုပ်သမားသမဂ္ဂနဲ့မြို့နယ်အထွေထွေသပိတ်ကော်မတီတွေပါဝင်ပြီးအာဇာနီဟာကိုဦးမကဆိုတဲ့စာရန်ကင်ဆောင်ပြီးအာဇာနီနဲ့အကျိုးစန္ဒပြခဲ့ကြတာပါ။ ကျွန်တော်တို့ရဲ့ဆန္ဒပြပွဲတွေကိုအကြမ်းဖက်ပြစ်ခတ်ဖြိုခွဲနေတဲ့ခြားကပဲဒီကနေ့မှလည်းမန္တလေးမုံရွာကလေးဖတ်ကံတဝဲစားရဲနိုင်ငံတော်ဝန်ဟာမျိုးတွေမှာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိနေပါတယ်။ ပောက်ကွဲမှုတွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေမှာတော့မန္တလေးတိုင်းပြည်ကြီးတခုမြို့နယ်ကလျှက်စစ်မီတာယုံပောက်ကွဲမှုမှာထိခိုက်ဒဏ်ရာရသူ10ဦးရှိကြောင်းဒေသခံတအူးကဗီအိုအေကိုပြောပါရယ်။ရန်ကုန်တိုင်းသူဝနမြို့နယ်လျှက်စစ်မီတာယုံမှာလည်းပောက်ကွဲမှုရှိပေမဲ့ထိခိုက်ဒဏ်ရာရသူရှိမရှိဆိုတာကိုတော့အတိမပြုနိုင်သေးပါဘူး။ စကိုင်းတိုင်းကလေးမြို့နယ်မှာတော့စစ်ကောင်စီတပ်နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြောင့်မနေ့ကစတဲ့တိုက်ပွဲဟာဒီကနေ့အထိဆက်ရှိနေပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ခေါင်းကိုထိမှန်ထားပြီးကြအဆုံးမရှိသေးကြောင်းတပ်ဖွဲ့ဝင်တအူးကပြောပါတယ်။မနေ့ကတိုက်ပွဲမှာတော့ပြည်သူ့ကာကွယ်ရေးတပ်ဖက်ကလေးယောက်ကြာဆုံးပြီးစစ်ကောင်စီတပ်ဖက်ကနှစ်ယောက်ပေါင်းကြာ ပြောင်းလဲမှုရှိပါကိုလည်းဒီကုပင်းနေတဲ့သူတွေကလည်းအယောဂကုသနှုန်းနဲ့ကြောင့်ကလေးသူငယ်ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မတီ CRC သူတို့နေနေတဲ့မှာရင်အသက်ခံခဲ့ရတဲ့ကလေးတွေထဲမှာမန္တလေးမြို့ကချောင်းနေရွယ်မင်းကလေးတူဟာဖခင်ရဲ့ရင်ခွင်ထဲမှာပဲဝမ်ပိုက်ကိုပြစ်ခတ်တပ်ဖြတ်ခံခဲ့ရတာလဲပါဝင်ပါတယ်ကလေးတွေဟာလဲလူကြီးတွေနဲ့မချနေစဉ်နဲ့အများအကျန်းဖက်ခံရတယ်ဗျံပရာပြစ်ခတ်ခံရတယ်တမင်တကာဖမ်းဆီးခံနေကြရတယ်မိဘတွေနဲ့မွေးချင်းတွေအခုလိုဖြစ်ပြနေတာတွေကိုလဲတွေ့မြင်နေကြရတယ်လို့ မြမကြီးရင်းလုံချုံရေးတပ်ဖွဲ့တွေကစေယုံတွေနဲ့ကြောင်းတွေဘာသာရေးအဆောက်အဦတွေကိုတင်ပိုက်တက်ဆွဲထားကြောင်းကုလလူခွင့်ရေးအဖွဲ့ရုံးကယုံကြည်စိတ်ချရတဲ့အစီရင်ခံစာတွေလက်ခံရရှိထားတယ်လို့ပြောပါတယ်။ဒါပြင်မြမကြီးရင်းကကလေးငယ်တပန်းခွဲဟာမလွှမ်းမသွေထိုးရမယ့်ကာကွယ်ဆေးတွေမထိုးရတဲ့အကြောင်းအလွန်အမင်းအခါရတ်ချုပ်တဲ့နေကြတဲ့ကလေး၄000ကျော်ဟာလည်းကုသခွင့်မရတော့တဲ့အကြောင်း CRCရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကလေးတွေရဲ့အခွင့်အရေးတွေကိုအစွမ်းကုန်ကာကွယ်ပေးဖို့နဲ့မြင့်တင်ပေးရေးကလေးသူငယ်အခွင့်အရေးဆိုင်ရာသဘောတူညီချက်တွေကိုလေးစားလိုက်နာဖို့ကိုလည်းမြန်မာနိုင်ငံကိုတိုက်တွန်းထားပါတယ်ရှင်။
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကို ညပိုင်း 9:00ကနေ10:00အထိ 19 kHz 15653ည ၅ kHz 7883ည ၃၂ kHz 9335 နဲ့စနေတနင်္ဂနွေမှာ 190 kHz 15.5ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
တောက်ကြနေညပိုင်း VOA American တန်ရဲ့ခြေတက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ဒီထိန်အစိုးရအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုအတိမတ်ပြုဖို့နဲ့ မြမစစ်ကောင်စီကိုတရားဝင်တယ်လို့မဖြစ်စေဖို့UK လွှတ်တော်ကတောင်းဆိုလိုက်ပါတယ်။မြမအကြက်တဲပေါ်ပြည်ထောင်စုရာတုံ့ပြန်ဆောင်ရွက်ရေးဆိုတဲ့ခေါင်းစဉ်နဲ့ပြည်ထောင်စုတော်နိုင်ငံခြားရေးကော်မတီအစီရင်ခံစာတစ်ခုဒီနေ့ထုတ်ပြန်ရမှာ NUG ရင်ထောက်ခံပေးရမျိုးဖြစ်သွားစေနိုင်တာတွေမလုံမိဖို့အရေးကြီးတယ်လို့ဒီအစီရင်ခံစာထဲမှာထောက်ပြတာပါတယ်။ဒါအပြင်အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့လက်တွဲဆောင်ရွက်ရာမှာလည်းနိုင်ငံရေးအချင်းသားတွေပြန်လှုပ်ပေးရင်းနဲ့အကြမ်းဖက်မှုတွေဆုံးသက်ရေးကိုညှိနှိုင်းရေးလုပ်ငန်းစဉ်တဲ့အခြေခံပိုင်းဖြစ်ဒီတိုင်ဘက်ကထည့်ထားတဲ့နယ်လို့တိုက်တွန်းထားပါတယ်။တစ်ချိန်ထဲမှာမြမစစ အမေရိကန်နဲ့ဂျာမနီခေါင်းဆောင်တို့တွေ့ဆုံပြီးပူးပေါင်းဆောင်ရွက်မှုပုံမခိုင်မာလာတာကိုမိမောင်းထိုးပြလိုက်ပေမဲ့အမြင်မတူတာတွေလည်းရှိခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်ကိုအင်ဂျီရာမှာလက်ခံတွေ့ဆုံပြီးဒီမိုကရေစီနဲ့လူခွင့်ရေးရာသီဥတုပြောင်းလဲရေးကိုဗစ်ဆုံးသက်ရေးတွေပါဝင်ကိစ္စတွေအများကြီးသဘောတူခဲ့ကြပြီးခင်မင်သူချင်းအမြင်မတူလို့လည်းရတယ်လို့ဆိုကမနေ့ကအခုလို့ပြောခဲ့ပါလေ
You've been a stalwart champion of the Transatlantic Alliance the Atlantic Partnership
ဒီလိုဝင်ကြီးချုပ်ဟာ Atlantic တစ်လွှာမဟာမိတ်တည်ဆောက်မှုမှာယုံကြည်အားထားရတဲ့အဓိကခေါင်းဆောင်တူပါ အဆွေတော်ဝန်ကြီးချုပ်ဦးဆောင်မှုအောက်မှာဂျာမနီနဲ့အမေရိကန်ကြားရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုအားကောင်းလာခဲ့ပါတယ်လို့ပြောသွားတာပါ။စက်တင်ဘာရွေးကောက်ပွဲပြီးအနောက်ယူရမယ့်ဂျာမနီဝန်ကြီးချုပ်ကိုအခုလိုချီးကျူးလိုက်ပြီးခိုင်မာလာတဲ့ဆက်ဆံပူးပေါင်းမှုတွေနှစ်ဖက်ရှေ့ဆက်လုပ်ဖို့မျှော်လင့်ထားကြချိန်မှာပဲဂျာမနီကိုတင်သွင်းမဲ့ရုရှားသဘာဝတန်းွယ်ပိုင်လိုင်းကိစ္စမှာတော့နှစ်ဖက်သဘောထားကွဲခဲ့ကြပါတယ်။ဂျာမနီကိုပို့မဲ့ Nord Stream 2 ရုရှားပိုင်လိုင်းကြောင့်ကြားခံနိုင်ငံယူကရိန်းနဲ့နာဖီယာပေးခံရမှာနဲ့ဒေသတွင်းနိုင်ငံတွေရုရှားပေါ်မိခိုဖီယာပေးခံရမှာကိုအမေရိကန်ဘက်ကစိုးရိမ်နေပေမဲ့ဂျာမနီဘက်ကတော့ယူကရိန်းနေနဲ့ကြားခံနိုင်ငံအဖြစ်အကျိုးရှိနိုင်ပါတယ်လို့ဆိုနေပါတယ်ခင်ဗျာ။အမေရိကန်တရုတ်ဂျပန်ရုရှားနိုင်ငံခေါင်းဆောင်တွေပါဝင်အာရှပစိဖိတ်ဒေသတွင်းအေပက်အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေကိုဗစ်ကာလစီးပွားရေးပြန်ကောင်းရေးဆွေးနွေးကြဖို့ရှိနေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်တရုတ်သမ္မတရှီဂျင်ပင်ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေဆူဂါနဲ့ရုရှားသမ္မတဗလာဒီမာပူတင်နဲ့ဒီဒေတာတွင်ကခေါင်းဆောင်တွေအနေနဲ့ကိုဗစ် -19 ပြန်ချလာချိန်မှာစီးပွားရေးလည်းပြန်ခေါင်းမော့လာရေးမဟာဗျူဟာတွေကိုဒီ APEC အဖွဲ့အင်တာနက်အွန်လိုင်းကနေဒီနေ့ဆွေးနွေးကြမှာပါ။ APEC လို့သူကခေါ်တဲ့22နိုင်ငံပါအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဖိုရမ်ရဲ့အထူးခေါင်းဆောင်များစီဝေကိုနယူးဇီလန်ဝန်ကြီးချုပ်ဂျက်စင်တာအာဒန်ကသဘာဝတိလုပ်ပေးပြီးကိုဗစ်ကာကွယ်ဆေးကူညီရေးကိစ္စတွေကိုလည်းထည့်ဆွေးနွေးကြမှာပါ။အာရှပစိဖိတ်ဒေသတွင်စီးပွားရေးတိုးတက်မှုတည်တံ့ရေးနဲ့ချမ်းသာကြွယ်ဝရေးအဓိကထားချီမှန်းဆောင်ရွက်နေတဲ့ဒီ APEC စီဝေးမတိုင်ခင်ဒီမနက်ပဲသမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်အာဒန်တို့ဆွေးနွေးကြရမှာဒီဒေသတွင်လွတ်လပ်ပွန်လွှဲမှုထိန်းချာရေးအမေရိကန်ကအလေးထားတယ်ဆိုတာကိုပြောခဲ့ကြတယ်လို့အင်ဂျီရောကထုတ်ပြန်ထားပါတယ်ခင်ဗျာ။ဂျာမနီနိုင်ငံမှာတော့မိုးကြီးလွန်းပြီးပြင်းထန်တဲ့ရေကြီးမှုကြောင့်အနည်းဆုံးလူ100သေဆုံးပြီးနောက်ထပ်လူ1000ကျော်ပျောက်ဆုံးနေကကယ်ဆယ်ရေးတွေကိုအသေးအတန်ဆက်လုပ်နေကြပါတယ်။ဂျာမနီနိုင်ငံနောက်ပိုင်းမှာအခုလိုမိုးသည်ထန်တာကပြီးခဲ့တဲ့နှစ်ပေါင်းတရာအတွင်းအဆိုးဝါးဆုံးသေကြေးပျက်စီးမှုဖြစ်တယ်လို့လည်းဂျာမန်မိုးလေဝသဌာနပြောခွင့်ရ Andreas Friedrich က CNN ရုပ်သံကိုရှင်းပြပါတယ်။အခုလိုဖြစ်ခဲ့ရတာအတွက်ထိတ်လန့်တုန်လှုပ်မိပြီးသေဆုံးပျောက်ဆုံးသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ချီးကျွမ်းမိကြောင်းလဲအမေရိကန်ကိုရောက်ရှိနေတဲ့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်ကအလေးနဲ့ပြောခဲ့ပါတယ်။သေဆုံးမှုအများဆုံးက North Rhine-Westphalia နဲ့ Rhineland-Palatinate ဒေသတွေမှာဖြစ်ပြီးဘုန်းကျုအနောက်တောင်ဘက် Ashwila ဒေသမှာလူ1300ကျော်ပျောက်ဆုံးနေတယ်လို့ဂျာမန်အသံလွှင့်ဌာန Deutsche Welle ကဆိုပါတယ
်။တောက်ကြညာရဲ့ထိတ်တဲရောက်သတင်းတွေကိုမခွာညူနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တောရရှင်များရှင်။ COVID တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဒီကနေ့မှာတော့ဒီစစ်ဆေးသူပေါင်း 18,134 ဦးမှာ 6,164 ဦးပိုးတွေ့ရှိတဲ့အတွက်ပိုးတွေ့နှုန်းက 34.16 ရာခိုင်နှုန်းဖြစ်ပါတယ်လို့ည8:00နာရီထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်အရဒီကနေ့မှာပဲဒီသေဆုံးသူက190ဖြစ်တဲ့အတွက်ဒီသတင်းပတ်ထဲမှာလူသေဆုံးမှုကအများဆုံးဖြစ်ပါတယ်။အခုဆိုရင်မြန်မာနိုင်ငံတဝန်း COVID-19 ပိုးတွေ့သူစုစုပေါင်း 23,389 ဦးထိရှိသွားပြီဖြစ်ပါတယ်။ COVID ကြောင့်သေဆုံးသူစုစုပေါင်းကတော့4,536ဦးထိရှိသွားပြီဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ COVID ရိုက်ခတ်မှုဒဏ်ခံရတဲ့မြို့တွေထဲမှာအောက်ဆီဂျင်ပြတ်လတ်မှုတွေဖြစ်နေတဲ့အကြောင်းသတင်းပေးပို့ချက်တွေဇက်တိုက်တင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတဝန်းမှာကိုဗစ်တတိယလှိုင်းနဲ့အပြင်းထန်ရင်ဆိုင်နေရတဲ့မြို့တွေကကလေးမြို့နဲ့နောက်တိုင်းပြည်ရဲ့အဓိကမြို့ကြီးတစ်မြို့ဖြစ်တဲ့ရန်ကုန်မြို့တွေမှာကိုဗစ်ရောဂါဓာတ်ခွဲအတည်ပြုလူနာတွေအတွက်ရောတန်လျာလူနာတွေအတွက်ပါအောက်ဆီဂျင်လိုအပ်ချက်ကကြီးမားနေစေဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်။ကယောဂတတိယလှိုင်းမှာယောဂကုသခံရသူနဲ့တည်ဆုံးသူတစ်နှစ်ထက်တစ်နှစ်ကျိုးလာနေပြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ကြာတာပင်းဤအထီးထုတ်ပြန်ချက်အရကယောဂအတီးပြုလူနာဥယေဟာ 23,000 ကျော်အထိရှိလာပါပြီ။ကုသသူအရေအတွက်ဟာလက်တွေ့မှာအထီးထက်မကများနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရိဟိတအဖွဲ့တွေကပြောထားပါတယ်။အတီးပြုလူနာရောယောဂတန်လျာရှိသူတွေပါများနေပြီးသူတို့ကိုကုသပေးနိုင်ဖို့ကျန်းမာရေးဝန်ထမ်းအားနဲ့ပစ္စည်းကရိယာလိုအပ်ချက်တွေကလည်းယောဂဖြစ်ပွားရာဒေသအတော်များများမှာရင်ဆိုင်နေရတာပါ။စကိုင်းတိုင်းကလေးမျိုးမှာကိုဗစ်ယောဂပိုးရှင်မရှိစစ်ဆေးနိုင်တဲ့အရေအတွက်ထက်တံမြားရှိသူဥယေကထိုးလာနေပြီးသူတို့ကိုစစ်ပေးနိုင်ဖို့အခက်တွေ့နေပါတယ်။လူနာတွေအများဆုံးလိုအပ်နေတာကအောက်ဆီဂျင်ဖြစ်ပြီးတော့ဓာတ်တွေကိုဒေသအခြေဆိုင်ပရိုက်တာအသင်းတွေနဲ့စေတနာရှင်တွေကကိုထူကိုထစနစ်နဲ့ရှာဖွေပြီးဖြစ်တင်ပေးနေပါတယ်။အရင်ကတည်းကသေဆုံးသူဥယေရောလာတဲ့ဆိုပေမဲ့အောက်ဆီဂျင်အရေးပေါ်လိုအပ်ချက်ကတော့ကြီးမားနေတော့မယ်လို့ဒေသအခြေဆိုင်ပရိုက်တာအသင်းတို့ရဲ့တာဝန်ခံတအူးကပြောပါတယ်။
အဆီဂျင်ရှင်ကညီမကြီးပြတ်တုံးတက်တုံးမှာပဲဗျာရောက်တဲ့နေရာလေးမှာဖြစ်လိုက်ပုံသွားလိုက်ကိုအဲ့လိုမျိုးပါပဲဗျာသူပညာပညာပေါ့ဗျာသူသားပြီးတော့ရှားကြတာပေါ့ညီမရဲ့တန်းတည်းမုံကမှကျွန်တော်တို့တန်းစီရတဲ့ဟိုဗါတဲ့ဖက်ကရရတောင်းရတဲ့အဲ့စနစ်တွေနဲ့လုံနေရတယ်ဗျာဟိုအရင်သက်ဆိုင်တော့သေရပြီးတော့နည်းနည်းကျော့သွားပြီးပြောရမယ်ဗျာအောက်ဆီဂျင်လိုအပ်ချက်ကတော့ညီမကြီးဘူးဘလောက်ရောက်ရောက်ပုံနာပါပဲဗျာဟိုတချို့နေရာမှာဆို၄သိန်းဆိုလဲရောင်းလာတာပုံနာပဲ၅သိန်းဆိုလဲပုံသွားတာပဲရောင်းနေဘူးဗျာတချို့ဆိုရင်အဲ့ဟိုဗါတဲ့အောက်ဆီဂျင်မိုးမတက်နိုင်လို့အိမ်ဝင်ရောင်းပြီးတော့ဝယ်ဝယ်ဖို့လုပ်တဲ့လူများဆိုရှိတယ်ညီမကြီ
းပိုးတွေ့တီပြူလူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းထဲမှာလဲကယောကကူးဆက်ခံရသူနဲ့တန်တရာလူနာတွေအတွက်အောက်ဆီဂျင်လိုအပ်ချက်ရှိနေပါတယ်ယောဂတန်တရာရှိသူတွေကိုစစ်ဆေးနိုင်ဖို့နဲ့အတီးပြူလူနာတွေစေယုံတင်ကုသမှုခံယူနိုင်ဖို့အတွက်လဲကန့်သက်ချက်တွေရှိနေတာပါဒီအပိုင်းတွေအတွင်းမှာတိတ်ဆုံးသူအစမတန်များလာလို့မျိုးနယ်အလိုက်တကြိုဖို့ခွဲခြားသတ်မှတ်ထားရပါတယ်အခြေခံလူရန်းစားနဲ့စက်ရုံအလုတ်သမားအဆောင်နေသူအများဆုံးနေတဲ့လိုင်သာယာမြို့နယ်ထဲမှာလူနာတွေအရေးပေါ်လိုအပ်တဲ့အောက်ဆီဂျင်ကိုအလင်းမြောင်ဆောင်ရွက်ပေးမယ်အသက်မမီတဲ့ဖြစ်ရပ်တွေကြုံရတာများလာတယ်လို့ပရိုက်တာဆောင်ရွက်ပေးနေတဲ့ဆရာတော်တစ်ပါးကမိန့်ပါတယ
်ကိုဘုံဘုံရှင်မှာဟိုပါပေါ့နော်အောက်ဆီဂျင်တောင်းတဲ့လူတွေကိုဘုံဘုံတို့လိုက်ပြီးကူညီတယ်ကူညီတော့ရှင်လမန်စေယုံကဆရာဝန်တွေရဲ့အကူအညီနဲ့ဘုံဘုံတို့ကဒီအောက်ဆီဂျင်လေးနည်းနည်းအရေးပေါ်တဲ့လမ်းကြောင်းလေးတွေကိုတွက်ယူနေလို့ရှိသေးတယ်အောက်ဆီဂျင်နဲ့ဖြည့်ပြီးသွားရင်လက်ဖို့မယ်လို့တော့အဲ့လူတွေဆုံးသွားတယ်။ကြည့်ဘုံဘုံတို့လည်းမနိုင်တော့တဲ့အတွက်ကြောင့်မို့လိဆိုင်ရာပရိုက်တာတင်းနေတယ်ဒီလိုအကောင်းဆုံးပဲဆောင်ရပါလို့ဘုံဘုံတို့လည်းအကြံဉာဏ်ပဲပေးလိုက်တော့တယ
်။စစ်ကောင်စီကတော့နိုင်ငံအတွင်းမှာရှိတဲ့ပြည်သူစေယုံတွေတက်မတော်စေယုံတွေနဲ့ကျန်းမာရေးဌာနကိုဗစ်စင်တာအပါအဝင်ဘာသာရေးနဲ့စာသင်ကျောင်းတွေစီမှာကိုဗစ်ကာကွယ်ရေးအခြားကူပြုပစ္စည်းတွေနဲ့အောက်ဆီဂျင်အိုးတွေကိုစုလင်လာတည့်ရက်နေ့ကစပြီးလူဒန်းပေးနေတယ်လို့ထုတ်ပြန်ထားပါတယ်။ကိုဗစ်လူနာတွေရဲ့လိုအပ်ချက်နဲ့တိတ်ဆုံးသူတွေကိုတကြိုဖို့အထိလက်တွေလိုက်လံဆောင်ရွက်ပေးနေသူတွေကတော့တိတ်ဆုံးသူအတော်များများဟာအောက်ဆီဂျင်အလုံလောက်မရတာကနေအသက်ဆုံးရှုံးတဲ့အထိဖြစ်ခဲ့ကြတာလို့ပြောပါရရှင်
။မခင်ဖြူတွေပြောပြပေးခဲ့တာပါရှင်။ရခိုင်ဘက်ကအောက်ဆီဂျင်လုံလောက်မှုရှိနေတဲ့အခြေအနေကိုလည်းပြောပြပေးခြင်းပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်လူနာတွေအတွက်အောက်ဆီဂျင်လုံလောက်ပါတယ်လို့အာဏာပိုင်တွေကပြောပေမဲ့တကယ်လက်တွေ့လုံဆောင်နေတဲ့သူတွေကတော့အောက်ဆီဂျင်ပြတ်မဲ့အရေးကိုစိုးရိမ်နေကြပါတယ်။ယောဂါပိုးကူးဆက်သူအရေးအတွက်ကလည်းတစ်နှစ်ထက်တစ်နှစ်ပိုတိုးလာနေတာကြောင့်လည်းအခုလိုစိုးရိမ်နေကြတာပါ။ဒီအကြောင်းရခိုင်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါမယ်
။ကိုဗစ်တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံဒေသအတော်များများမှာအောက်ဆီဂျင်ပြတ်တဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးသေဆုံးသူအရေးအတွက်လည်းတိုးလာနေတာပါ။ရခိုင်ပြည်နယ်မှာလည်းကူးဆက်သူအရေးအတွက်တိုးလာနေပေမဲ့လက်ရှိအချိန်ထိတော့တပြည်နယ်လုံးအတွက်အောက်ဆီဂျင်လုံလောက်နေသေးတယ်လို့ပြည်နယ်ကောင်စီပြောခွင့်ရရခိုင်ပြည်နယ်ဥပဒေချုပ်ဦးလာသိန်းကပြောပါတယ်
။ပြောချင်တာကတော့လက်ရှိရခိုင်ပြည်နယ်ရဲ့ COVID positive ရှိတဲ့လူတွေရဲ့အရေးအတွက်ရဲ့လက်ရှိဆေးရုံတွေမှာကူးတက်နေတဲ့လူတွေရဲ့အနေအထားတွေရဲ့ကိုဟိုတုံးတက်လိုက်လို့ရှိရင်တော့လက်ရှိကျွန်တော်တို့စီမှာစုဆောင်းထားတယ်ရှာဖွေထားတယ်ဝိုင်းဝန်းပြီးတော့ကဒါကျွန်တော်တို့ပန်းပိုးနေကြတဲ့အနေအထားတွေကြောင့်အောက်ဆီဂျင်ဟာလေးရတစ်ပြည့်ပြတ်သွားပြီးတော့ဆေးရုံမှာပူတက်နေတဲ့လူတွေဒီမှာအတိတ်ဒုက္ခရောက်နေတော့တဲ့အနေအထားမျိုးမရှိပါဘူးလောလောဆယ်တော့ဟိုလူနာနဲ့အောက်ဆီဂျင်ကာပါဖြစ်တယ်လို့ဒါဥစားပြောကြလို့ပါတယ်
ဒါမဲ့လည်းလက်တွေ့မှာတော့အောက်ဆီဂျင်လုံလောက်မှုမရှိတဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့နေရာတွေရှိနေပါတယ်။ကိုဗစ်အတီးပြူလူနာ300ကျော်လောက်ရှိတဲ့မောင်တော်မြို့နယ်မှာလက်ရှိလူနာအရေးအတွက်နဲ့အောက်ဆီဂျင်မျှတရုံလောက်ပဲရှိတယ်လို့မောင်တော်ဆေးရုံအုပ်ဒေါက်တာနုကေတီဆန်ကပြောပါတယ
်။လောကပြတ်သွားတာမဟုတ်ဘူး။ပြတ်ခံနည်းနည်းကိုဖြစ်ဖြစ်သွားတာ။ဒီနေ့ကအလုံး20ကနေ25လုံးကျပုံတယ်။အဲ့တော့ဟိုကျွန်တော်တို့ဟိုကစစ်တေကနေဖြေရတာကဒီနေ့ကအလုံး20ကျရတယ်။မောင်တော်ကမကဘူး။မောင်တော်ကကျွန်တော်တို့အောက်ဆီဂျင်ပလန်ဒီနေ့ကို3လုံးကျပဲဖြည့်ပေးနိုင်တယ်။အဲ့တော့တရက်စားဆိုတဲ့ကျွန်တော်တို့သုံးနေရတဲ့အတွက်ကြောင့်နောက်ထပ်လူနာများလာလို့ရှိရင်မလောက်ဘူး။ဒီလိုဒီကြားထဲမှာဟိုကပိုးတဲ့ဟာနောက်ကျနေတာဖြစ်လဲခင်းမှကျနေတာဖြစ်ဖြစ်ဆိုလို့ကျွန်တော်တို့အောက်ဆီဂျင်ကပုံခံနည်းနည်းကိုဖြည့်ဖြစ်သွားတာ။ဒီရှိတော့အဆင်မပြေဘူးဒီထက်လူနာပုံများလာရင်အဆင်မပြေဘူးအောက်ဆီဂျင်ပြတ်လွန်မှုတွေဖြစ်သွားနိုင်တာပေါ့ရှိတာပေါ့အောက်ဆီဂျင်တက်သွားလို့ရှိရင်လူနာတွေတေကုန်ပါလေ
ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိတော့တခြားတိုင်းနဲ့ပြည်နယ်တွေမှာလိုအောက်ဆီဂျင်ရှားပါတဲ့အခြေအနေထိမရောက်သေးပေမဲ့အောက်ဆီဂျင်ပြတ်လက်မဲ့အရေးစိုးရိမ်နေတယ်လို့ဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာဦးခိုင်ကောင်းဆန်ကလည်းပြောပါတယ် ဒီလိုမျိုးလုပ်နေရုပ်ကူစမှုတွေများလာနေဆိုရင်တော့ပိုတယ်လူတွေများလာနေဆိုရင်တော့လုံလောက်ဖို့တက်ကတော့မိနေခက်ခဲရှိမှာပေါ့လုံးလုံးစဉ်ကြည့်တော့အောက်ဆီဂျင်တက်လက်ပြီးတော့ဆုံးဆုံးရတဲ့အချိန်တွေမျိုးတော့ရှိမနေသေးပါဘူးတွေ့ပိုတယ်အောက်ဆီဂျင်တော့အဲ့ရင်လည်းတော့အဲ့လိုချူပေးဟောပေါ့အောက်ဆီဂျင်အသုံးပြုရမှုတော့ရှိနေတယ်တော့ပြေးနေရတော့ပါမယ်ရခိုင်မိနယ်ကောင်စီဘက်ကတော့ရခိုင်မ ကျွန်တော်တို့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီနေ့ကတော့ဒီနေ့ကိုပြောပြပါမယ်။ဒီန ဒီကောက်တောင်တွေတွေ့ဆုံပြီးပူပေါင်းဆောင်ရွက်မှုပုံမခိုင်မာလာတာကိုပြောခဲ့တာပါကယောဂကုသခံရဲ့ရောဂါကုသံနှုတ်တွေ့ဆုံပြီးပူပေါင်းဆောင်ရွက်မှုပုံမခိုင်မာလာတာကိုပြောခဲ့တာပါကိုရနိုင်မှာရှင်နိုင်ငံတော်ကစနားပြဝဲတွေအခြေအနေကိုလည်းဆက်ပြီးတင်ပြခြင်းပါတယ်
ရန်ကုန်မြို့မှာတော့ဒီကနေ့ဆန္ဒပြဝဲကိုစစ်တပ်ကနေအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြလူငယ်6ဦးထက်မနည်းအဖမ်းဆီးခံခဲ့ရပါတယ်။မန္တလေးမှာတော့လျှက်စစ်မီတာရုံးတစ်ခုမှာပေါက်ကွဲမှုဖြစ်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီအခြေအနေတွေကိုစူးစီးပြီးရန်ကုန်ကပေးပို့တဲ့သတင်းမမျှသတင်းအောင်ပြောပြပေးပါရှင်။
ဒီကနေ့မနေ့အစောပိုင်းကရန်ကုန်တာမွေမြို့နယ်ယူစနာပလာဆာနားမှာလုပ်တဲ့အာဇာနည်နေ့အကျိုးစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြစစ်ကြောင်းကိုစစ်တပ်ကအင်အားအလုံးကြီးနဲ့ပစ်ခတ်ဖြိုခွဲခဲ့တာကြောင့်လူငယ်6ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ဒီကနေ့လုံမယ်ဆန္ဒပြပွဲအစီအစဉ်လေးပေါက်ကြားသွားပြီးတဲ့နောက်နေရာရွှေ့ပြီးတော့လုခဲ့ပြီးမဲ့အခုလိုပစ်ခတ်ဖြိုခွဲပြီးတော
ไอ้เรื่องของเราพ่อแม่ของเราที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่
ကျေးဇူးဆောင်ပါဆက်ကြောက်ရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရရ
ဒီလိုထုတ်ပြန်တာကဇူလိုင်လ19ရက်အာဇာနီနေ့နေ့အချိန်မှာထုတ်ပြန်တာဖြစ်တဲ့အတွက် ဒါဟာစစ်ကောင်စီကပြည်သူ့အာဇာနီနေ့မှာဆီယနာရှင်စန့်ကြီးလှုပ်ရှားမှုတွေအများကြီးမလုံနိုင်မှုရည်ရွယ်တာမျိုးဖြစ်နိုင်တယ်လို့စန္ဒပြခေါင်းဆောင်တူကပြောပါတယ်။မန္တလေးတိုင်းပြည်ကြီးတခုမြို့နယ်မှာတော့ဒီကနေ့မနေ့ပိုင်းကဆက်စစ်မီတာရုံမှာမီတာဆောင်သူတွေရောက်နေကြတဲ့အချိန်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာရသူတွေရှိတဲ့အကြောင်းဒေသခံတူကဗီအိုကိုတည်ပြပြောပါတယ်။
ဘယ်လိုလဲဆိုရဖြစ်တော့အဲဒီကလားဆောက်ရလို့ရရှိတယ်အဲ့မှာကထိတာဆရာလောက်ထိတယ်ဆရာလောက်ကနှစ်ယောက်ကပုံပဲရောက်ပါနော်ဆရာကဆေးရုပ်တင်တယ်ဆေးရုပ်တော်လိုက်ရတယ်ဆေးရုပ်တက်လိုက်ရတယ်ပေါ့နော်အဲ့ဒီမှာကဝန်ထမ်းနှစ်ယောက်ပါတယ်ဒီကတားချောက်ယောက်ပေါ့နော်တုံးစီအောင်ပေါ့ကဆိုင်ကယ်ဒီဆက်ဆိုင်ကယ်လေးကိုထည့်ပြီးတော့အဝေးရနေတဲ့ခွေးရ
ရန်ကုန်တိုင်းသူဝနာမြို့နယ်ကလျှက်စစ်မီတာရုံမှာလေဒီကနေ့ညနေပိုင်းမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့ထိခိုက်မှုအခြေအနေကိုမသိရသေးပေမဲ့စစ်တပ်တွေကလမ်းပိတ်ပြီးတော့စစ်ဆေးနေတယ်လို့သူဝနာမြို့နယ်မှာနေထိုင်သူတူကအတည်ပြုပြောပါတယ်စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေတဲ့ကြားမှာမန္တလေးကလေးမုံရွာဖားကန့်ဒဝဲစတဲ့နိုင်ငံတော်ဝန်ကမြို့တွေ
မမြတဲ့ဇေယောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကလေးမျိုးကတိုက်ပွဲအခြေအနေကိုတင်ဆက်ပေးကြပါတယ်စကိုင်းတိုင်းဒေသကြီးကလေးမျိုးနယ်ထဲမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေး
တိရခန့်ကာကွယ်ရေးPDF ဖွဲ့နဲ့စစ်သားကြားစစ်ရေးတင်းပါနယ်နဲ့ကလေးမျိုးနယ်မှာမနေ့ကဆိုလိုင်းလ9ရက်နေ့ကနေဒီကနေ့အထိအရှိစီးရွာဘက်မှာစိုက်ပွဲဖြစ်နေတယ်လို့ကလေးမျိုးPDF ဖွဲ့ဝင်တူကပြောပါတယ်ဟုတ်ကဲ့ဗျအခုလည်းဖြစ်နေကြအစိုက်ပွဲအချိန်ကတော့မနေ့9ရက်နေ့ဖြစ်နေအခုချိန်ကြီးဖြစ်နေတော့တို့ကလက်လက်ကြီးတင်ရများနေတယ်ရှိစီးပါလားရှိမနေ့ကကျွန်တော်တို့ဒီနေ့ထ ကျွန်တော်တို့ဘက်ကတော့ဦးကဗီနီတယောက်ခေါင်းထည့်ရဲ့ကြားတော့မကြသေးကြအရေးပေါ်တင်ထားတယ်မိုင်းအစာလေးဒီမှာနာငါးရောက်လို့ရှိရင်မနေ့က၄ယောက်ကြတယ်ဗျသူတို့ဘက်ကတော့ဒီနေ့၈ယောက်၉ယောက်လောက်ကြတယ်မနေ့ကတော့၁၈ယောက်ကြတယ်ဒီဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကစစ်ကြမှုများတယ်လို့ကလေးမျိုးပီဒီအက်ဖွဲ့တွေကပြောပေမဲ့တီးချတီမပြုတ်နိုင်သေးပါဘူး အခြေစည်းရတိုက်ပွဲတွေကြောင့်ဒေသခံရွာသားတွေလည်းဘေးလို့ရသိချောင်နေရတယ်လို့ရွာသားတို့ကပြောပါတယ်။ဒေသခံရွာသားတွေကအကုန်ထွက်ပြေးကြတယ်အရှိတောင်မှတော့မှအကုန်ပုံနေကြပြီ။ရွာမှာမရှိဘူးတရားမှမကြံတော့ဘူးတဲ့။တွားနိုင်တဲ့လူတွေလည်းကြံကြမှာဆက်တော့အခက်အခဲမှာပေါ့။လက်ရှိကလေးမျိုးနယ်မှာစစ်ကောင်စီတပ်နဲ့
ပြုတ်ခံနေနေနဲ့ပိုပြီးစိုးရိမ်နေကြပါတယ်။အချင်းကြီးတော့ကောင်းတာတော့မဟုတ်ဘူးဗျ။အကြောင်းရင်းနဲ့နေတာပေါ့။ကျွန်တော်ကလည်းတောင်းပြတော့အကုန်လုံးပေါ့မဖြစ်တဲ့နေရာဖြစ်တဲ့နေရာပေါ့။ကိုပြရလည်းဘယ်မှာကြလို့မရ။စတော်ခက်ချင်းနေတာ။ PDF ဖွဲ့တွေကနေအစိုးရအုပ်ချုပ်မှုရန်ရာပြပြစီဖို့ရည်ရွယ်ချက်နဲ့CRVA နဲ့ NUG ဖွဲ့တို့ရဲ့စေကိုင်းမှုနဲ့လှိုင်မြုပ်နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်ကျော်ကျော်ဦးပါဝင်NLD ပါတီထောက်ခံအားပေးသူတွေကိုလက်နက်ဖောက်ခွေရေးပစ္စည်းတွေနဲ့ဇူလိုင်လ10ရက်နေ့မှာဖမ်းဆီးရမိတယ်လို့ဖော်ပြထားပါတယ်။ ပြည်မဲ့ပြည်သူတွေကိုသလံလို့ဆွဆွဲတက်ဖြတ်တာစာတင်ကြောင်းရပါဝင်အစိုးရပိုင်းစအုပ်တွေကိုမီးရှို့ပျက်စီးတာစားတဲ့ဖောက်ခွေရေးလုပ်ငန်းတွေကိုလှုပ်ဆောင်နေလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေတရေလက်အုပ်မှုရယူပြီးဖော်ထုတ်ဖန်းစည်းနိုင်ဖို့လိုအပ်တဲ့လုံခြုံရေးလုပ်ငန်းတွေကိုအစူးကြမ်းမှဆောင်ရွက်နေတယ်လို့လည်းမနေ့ကရက်စွဲနဲ့စစ်ကောင်စီဘက်မီဒီယာတွေမှာဖော်ပြထားပါတယ်။
ကျွန်တော်တို့ကတော့ဒီကောင်းတောင်တွေတွေ့ဆုံပြီးပူပေါင်းဆောင်ရွက်မှုပုံမှန်ခိုင်မာလာတာကိုကြောက်ခဲ့တာပါဒီကောင်းတောင်တွေတွေ့ဆုံပြီးပူပေါင်းဆောင်ရွက်မှုပုံမှန်ခိုင်မာလာတာကိုကြောက်ခဲ့တာပါခင်ဗျာနိုင်ငံပြပြပေးခဲ့တာပါရှင်မင်းကင်းဘက်ကအခြေအနေကိုလည်းတင်ဆက်ပေးကြပါမယ်စကိုင်းတိုင်းမင်းကင်းနယ်ဘက်ကခြေရွာတွေမှာစစ်တပ်ကနေဖမ်းဆီးပြီးတော့တပ်ပစ်ခဲ့လို့တပတ်အတွင်းမ ခံနေစိုးရိမ်နေကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင
်စကိုင်းတိုင်းနင်းကင်းမြို့နယ်ထဲကကြီးရွာတွေမှာစစ်ကောင်စီတပ်တွေကဝင်ရှာကြီးရွာသားတွေကိုဖမ်းဆီးပြီးတပ်ပစ်တာတွေရှိတယ်လို့ဒေသခံတွေကပြောတာပါဒေသခံတွေရဲ့အဲ့ဒီပြောပြချက်အရတပတ်အတွင်းမှာ9ယောက်ထက်မနည်းသေဆုံးပြီး6ယောက်လောက်ဖမ်းခံထားရတယ်လို့နင်းကင်းဒေသခံတူကပြောပါတယ
်အခု6ရက်တော့နင်းကိုတည်ဆုံးနဲ့ဒီလိုမျိုးကြီးကလည်းခဏဦးတော့ဖြစ်ကိုရှိလာပြီပေါ့အဓိကတော့တိုက်ပွဲချုပ်သွားဆိုတိုက်ပွဲဖြစ်တာကနှစ်နေရနှစ်ဆင်းနဲ့ကျင်းတော့ပဲရှိရုံနဲ့ကြာအဓိကတော့ဒီလူစုံဖြီးတွေကတနင်္လာနေ့ကြောင့်လို့တချို့အိမ်တွေဆိုရင်အနည်းကျနဲ့လာပြီးဖန်ဆီးပြီးတက်တာမျိုးဖြစ်နေတယ်တချို့ဆိုရင်တော့ဒီလိုမျိုးကဆိုတချို့အိမ်တွေမှာလည်းအိမ်နဲ့အဓိကနဲ့ကိုလာပြီးမှဖန်ခဲ့ရမျိုးလည်းရှိတယ်ဒီစိတ်ဆုံးတဲ့ဒီနေရာပုံတော့ဆိုရင်အိမ်မှာထိလာပြီးထင်ရင်လည်းဒီလိုပဲဆိုလည်းလူထိုးပြီးမှဒါကြီးထမ်းသွားနေလည်းရှိရပြဒီဘက်ကနေခံကြရတဲ့လူကြီးကလည်းဆုံး6ဦး9ဦးဖြစ်ပြီးရှိရတချို့ပြန်လွတ်လာတယ်ကြားတယ်ဒါပေမဲ့ပြန်လွတ်လာတဲ့လူတွေမှာဆိုရင်လည်းဒီအထူးခံကြိတ်ခံတန်ရိုင်းနဲ့ပုံတက်တွေလည်းအဲ့ဒါကြီးလည်းပြန်လွတ်လာတယ်အဲ့ဒီအိမ်မှာအသက်60ကျော်ဒီကြီးပြပေါ့ဟိုကျော်တဲ့ခဏအပြေမှာအထင်းကြီးမှာမြန်မာတက်ခံရရ
Sitaka, Mingin at Waima, Majakana Sudulu, Juari Rebu, Winshani Rava, Mene Sulena Sangayani Gale, Sitaka, Juarema, Winshabi, Bien, Mingin PDF Tapuene, Tidu Taipuke, Sitapeka, the Uja Sombido, the U Pimintan, Daya Yagi Elu, Mingin PDF Peka, Piovare, Dilu Jasun, Daya Yare, Jedoku, Biuiga, Ticha Dimbu Naimau, Dabi, Pigere Zulena, Guyani Gale, Mingin and Nemi Sasanide, Kani Nega, Yinuama, Sibishaunir and Nuda Sangayagu, Sedega, Pansi Tapta Kerelu, Didaganriga, Biovare, Sikonsi Bagaro, Taibuetida Abdin, Asula Tapta Kanarane, Badalu, Tzulia Biora, Machidi Bau, Taibori Bintani is the kind of Kadaba Masuile, Sedega, Yadu Chenibi, Murimale, Dikanilu, Muganri, Soinivare, Dichinin about the B, Kadam Mugan Uga.
ကျွန်တော်ကဒီလိုကြီးတိုက်ပြနေတဲ့ဆိုတဲ့ခေါင်းတော့ဟိုစကိုအင်ကိုတရားလေးပြည့်ပြီးတော့နောက်ပေါ်မှာတယောက်မှမဖယ်ရဲဘူးပေါ့နော်ဒီ၄၆လလောက်မှာသွားလာရင်သွားလာလည်းမရှိဘူးသွားလာလည်းမရှိတော့ဘူးဒီလိုတိုင်းနေမှာလည်းဆောက်ကန်နေကြဗျဇူလိုင်လအတွင်းကဒါမျိုးနီးကကြည့်ရတယ်မှာနေကင်း
ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးကြပါမယ်။အယူဆုံးတော့တင်ဆက်ပေးမယ့်အမျိုးသမီးကဏ္ဍမှာတော့မြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးတဲ့နောက်ပိုင်းမှာအမျိုးသမီးတွေအပေါ်မှာလိန်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကပိုပြီးတော့မှဆိုးလာတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွေရေးရာဝန်ကြီးဦးအောင်မျိုးမင်းကပြောဆိုလိုက်ပါတယ်။ အိနေပြက်စီတဲ့အပြုတ်မှုအပြောဆိုလိန်မိုင်းဆိုင်ရာနှောက်ရှက်စော်ကားတာတွေအများအပြားရှိခဲ့တယ်လို့ပြောပါတယ်။ဒီအခြေအနေတွေကဘယ်လောက်ထိဆိုးဝါးခဲ့ပါသလဲဒါတွေကိုဘယ်လိုထိထိရောက်ရောက်ဟန်တားနိုင်မလဲဆိုတာ ကူကကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်ပိုင်းမှာဖန်းစီထိမ့်သိမ်းခံထားတဲ့လူတွေထောင်ထဲချီတဲ့အထက်မှာဒီအမျိုးသမီးလူငယ်တွေလည်းအများကြီးပါပါတယ်။အမျိုးသမီးတွေဆိုလို့ရှိရင်သူတို့ဖန်းစီခံရတဲ့အချိန်မှာဒီလိန်မိုင်းဆိုင်ရာအမျက်ထုတ်ခံရတာမျိုးပေါ့နော်။မတင့်တော်တဲ့အပြုတ်အမူအတုံးတုံးနေတဲ့ဖြစ်ဖြစ်ပြောဆိုတာပဲဖြစ်ဖြစ်ဒါမှမဟုတ်ကိုထိလိုက်ရောက်
နာတွေမကဘဲနဲ့အန်ယူဂျီမှာရှိတဲ့အမျိုးသမီးလူငယ်နဲ့ကလေးကြီးရဝန်ကြီးဌာနကျွန်တော်တို့ပူးပေါင်းပြီးတော့ဒီအချက်တွေကိုစုစမ်းမှုတွေလုပ်ဆောင်ပါတယ်။လုပ်ဆောင်တဲ့အခါမှာအချက်လက်ကျတော်များတက်လာပါတယ်။ဒါပေမဲ့ဒီလိမ့်မိုင်းဆိုင်ရာစော်ကားတဲ့ဒီအကြမ်းဖက်မှုပေါ့နော်။ကာယအင်ဂျီပြည့်စည်တဲ့ဟာလည်းတော့ရတယ်။ဒါပေမဲ့မတိမ်မှုလို့ပြောလို့ရတဲ့အမှုတွေကတော့ကျွန်တော်တော်တော်ကြီးကိုရှာရတယ်။ရှာရတဲ့ကိစ္စတစ်ခုဟာဟိုမဖြစ်တာမဟုတ်ရဖြစ်တယ်။ဒါပေမဲ့အဲ့ဒီကိစ္စကိုပြန်ပြောရမှာရှစ်တဲ့အကြောင်းအရာတွေ။နောက်ကဒါနဲ့ပတ်သက်ပြီးတော့ပြန်ပြောမယ်ဆိုရင်နောက်ထပ်ဒီစစ်ကောင်စီရဲ့လက်အောက်မှာဆက်ပြီးတော့အပြစ်ပေးရေးယူခံရမှာဆိုပြီးတော့တော့မပြောကြတဲ့ကိစ္စတွေရှိတယ်။အဲ့တော့ကျွန်တော်တို့တွေ့ပါတယ်။တွေ့တဲ့အခါမှာဘယ်လိုမျိုးတွေ့လဲဆိုလို့ရှိရင်တော့ဆန္ဒပြလာခြင်းတူတူဒီမိုကရေစီရရှိရေးနဲ့ဆက်အနာရှင်ဆန့်ကျင်ရေးနဲ့လှုပ်ဆောင်လာခြင်းတူတူအမျိုးသမီးတွေဖြစ်တဲ့အတွက်ပုံမှုပြီးတော့အကြမ်းဖက်ခံရတာဒါကရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုပေါ့နောက်တစ်ခုကတော့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကျွန်တော်တို့လိမ်မိုင်းဆိုင်ရာဆိုတာပစ္စည်းသာသားပြောမရပြောပြောတာလိမ်မိုင်းဆိုင်ရာချင်းချုပ်တာအဲ့ဒီအမှုတွေကတော်တော်များပါတယ်အဲ့တော့စတင်ပြီးတော့ဖန်စီကလေးကချုပ်နှောင်နေတဲ့ကာလစ င်းစင်းနေတဲ့ကာလမှာဆိုအဆိုးဆုံးပေါ့အဲ့လိုမျိုးကိစ္စတွေဖြစ်နေတယ်ဖြစ်တဲ့နေရာမှာလည်းကျွန်တော်တို့ရန်ကုန်မန္တလေးမြို့တွေမကဘဲနဲ့တချို့သောနေတွေမှာနော်နေမျိုးတွေမှာရှိရရှမ်းပြည်နယ်ဘက်မှာကောချင်းပြည်နယ်ဘက်မှာကောမြို့ကစကိုင်းတိုင်းပဲခူးတိုင်းစတဲ့နေရာမှာကောအမျိုးသမီးတွေကိုဖမ်းခံကြည့်တဲ့အခါမှာစစ်ဆေးတဲ့အခါမှာအဲ့လိုမျိုးပုံစံဖြစ်နေတာတကယ်တနိုင်ငံလုံးကြီးပါကိုဖြစ်နေတဲ့ပုံစံမျိုးကိုတွေ့ရှိရပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်တို့နောက်ပိုင်းခြားတဲ့အထက်မှာဆိုရင်မိသားစုဝင်တွေထဲမှာတကယ်တက်ကြွလှုပ်ရှားသူတွေကိုဖမ်းလို့မရတဲ့အခါမှာတစားကန်အဖြစ်နဲ့ဖမ်းတဲ့ဖြစ်ရတယ်မှာဆိုလို့ရှိရင်လည်းအမျိုးသမီးတွေကလေးငယ်တွေပါတယ်ဆိုတာကိုလည်းတွေ့ရတယ်ဒီအခြေအနေရောတော်တော်ကိုကြည်ကြဲပြန်ပြန်စိုးရင်စရာရှိနေသလား
ဟောပထမပိုင်းကတော့ဒီတက်ကြွလှုပ်ရှားသူဖမ်းလို့မမိလို့ရှိရင်သူ့မိခင်ကိုဖမ်းဆီးပြီးတော့ဖြစ်ပြီးရတာမျိုးပေါ့နော်ဒီရန်ကုန်တိုင်းမှာရှိတဲ့တယောက်เนาะအဲဒီတယောက်နဲ့ဆိုလို့ရှိရင်ကျွန်တော်တို့တွေ့ရတယ်နောက်တစ်ခါနောက်ပိုင်းမှာတော့ကျွန်တော်ဘာဖြစ်လာလဲဆိုတော့မိသားစုဝင်နေတဲ့မှာအသက်အရန်ကိုငယ်ရသေးတဲ့ကလေးတွေကစားဖမ်းဆီးပြီးတော့တစားကန်ဖြစ်ဖမ်းဆီးတာဒါမှမဟုတ်လို့ရှိရင်တော့မိသားစုနဲ့တူဖမ်းဆီးခံရတဲ့ကိစ္စမျိုးဖြစ်ပါတယ်ငယ်နေမှာကျွန်တော်ဖြစ်တယ်တချို့ဆိုရင်ခီးသွားလာရင်လည်းယောက်ျားကနေတိမ်းချောင်နေတယ်အဲတော့မိသားစုကတခြားတနေရာသွားတယ်သွားတဲ့အခါမှာလမ်းပေါ်မှာဖမ်းဆီးပြီးတော့အသက်မပြည့်သေးတဲ့ကလေးရော35ရောက်ဖမ်းဆီးသွားတဲ့ကိစ္စကျွန်တော်တို့ဒါနေပြည်တော်ဘက်မှာကျွန်တော်တို့တခုတွေ့ပါတယ်နောက်ထပ်ပို့ပြီးတော့အများကြီးကြတဲ့ဘိုးကုံမျိုးပါအဖေကိုဖမ်းလို့မရတဲ့အတွက်ကြောင့်မလို့မိခင်နဲ့မမီးရဲ့ကလေးနဲ့သူ့ရဲ့နောက်ထပ်18နှစ်အရွယ်ရှိတဲ့သမီးကိုအတူတူကဖမ်းဆီးရဲ့မမီးရဲ့ကလေးကိုတော့ပြန်ပြီးတော့လွတ်ပေးတဲ့အရာမျိုးရှိပြီမဲ့အဲ့ဒီကလေးရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကတော့ဆက်လက်ကြုံတွေ့နေရတာနောက်တစ်ခုကတော့ကျွန်တော်တို့ဒီ CDM လုပ်ပြီးတော့ COVID ကိစ္စကိုတကယ်တည်းတည်းဝင်လို့ဆောင်ရတဲ့တရားဝင်အမျိုးသမီးရဲ့နော်ကလေးကိုဆိုလို့ရှိရင်လည်း9နှစ်ပါသူဆိုလို့ရှိရင်လည်းဖမ်းဆီးခံတယ်ပြီးတော့အခုချိန်ဒီပဲရလို့ရမှာမသိဘူးရောက်မှာမသိဘူးအဲ့တော့ဒီလိုမျိုးကိစ္စတွေကဖြစ်နေတယ်ကျွန်တော်တို့ရသလောက်စုံစမ်းနေမယ်တချို့နေအတွက်မှာတော့မသိနိုင်သေးတဲ့အခြေအနေမျိုးလည်းအများကြီးရှိနိုင်ပါသေးတယ်ဒါကတော့ကျွန်တော်တို့လုံးဝမဖြစ်တင်ပါဘူးအပြည့်ရှိတဲ့ကလေးဖြစ်တယ်ဒါကကလေးကအပြည့်ရှိပြီဆိုပြီးတိုင်အောင်မြန်မာနိုင်ငံရဲ့ကလေးသူငယ်ဆိုင်ရာဥတီရအသက်10နှစ်အောက်မှာရှိတဲ့ကလေးရဲ့ကျူးလွတ်မှုကပြစ်မှုမမြောက်ဘူးအခုကပြစ်မှုလည်းမဟုတ်ဘူးဒါကအသက်မပြည့်သေးတဲ့ကလေးကိုဥပဒေကိုကျော်လွန်ပြီးတော့ဖမ်းဆီးမှုကဒါကဒီနောက်ပိုင်းမှာတော်တော်ဖြစ်လာတဲ့ကိစ္စလေးတွေတွေ့ရပါတယ်ဗျ
ဆိုအခုဆိုရင်ဒါအာနာသိန်းနာကလည်း9လကျော်လောက်အထိကိုဖြစ်လာပြီးအခြေအနေတွေကတချို့ပိုဆိုးလာတဲ့အခြေအနေတွေလည်းရှိနေရဲဆိုတဲ့အခါကျတော့အခုလိုဖြစ်နေတဲ့ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ဖို့ NUG ရဲ့လူခွင့်ရေးရာဝန်ကြီးဌာနအနေနဲ့ရောလက်ရှိမှာဘလောက်အနေထားအထိဘလို့ပုံစံနဲ့မျက်ဆောင်ရွက်နိုင်တာတွေရှိမယ်လို့ပြောနိုင်ပါမလဲ
။ဟုတ်ကျွန်တော်တို့ဒီဝန်ကြီးဌာနအသေးသေးကတော့သူ့ရဲ့ဝန်ကြီးဌာနရဲ့လုပ်ပိုင်ခွင့်သတ်မှတ်ထားတဲ့တာဝန်တွေမှာညီမျိုးစုံလုပ်နေပါတယ်။အစိုးရတစ်ဖွဲ့လုံးကတော့လူအပ်တဲ့ကိစ္စတွေကိုလုပ်ငန်းများလှုပ်ဆောင်နေတယ်။ကျွန်တော်တို့ဝန်ကြီးဌာနကတော့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဖြစ်တဲ့လူခွင့်ရေးကိစ္စကိုအဓိကထားပြီးတော့လှုပ်ဆောင်နေပါတယ်။အဲ့တော့ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့စုဆောင်ပါတယ်။ကျွန်တော်တာဝန်ယူခင်ဒေါက်တာဆဆာတို့ဒီဟာစုဆောင်ထားတဲ့ချက်တွေလည်းရှိပါတယ်။အဲ့ဒီအချက်တွေကိုစေစေကြာမှတ်တမ်းတင်ပြီးတော့တကယ့်ကိုတရားရုံးတော်မှာအမှုဖွင့်ပြီးတော့အရေးယူနိုင်တဲ့ကိစ္စတွေဖြစ်အောင်ကျွန်တော်တို့ဒါတွေတည်ဆောက်နေတယ်။ဒီလိုလူခွင့်ရေးကိစ္စတွေချိုးဖောက်နေတဲ့ဖြစ်ကောင်းစီအဖွဲ့ဝင်တွေကိုအရေးယူခါမှာဒါရီယာသက်တည်ထောက်တာအများကြီးထင်မှာသိကြပါတယ်။နောက်တစ်ခုကတော့လူခွင့်ရေးဝန်ကြီးဌာနဖြစ်တဲ့အတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကျွန်တော်တို့ဖြစ်နေလို့ရပါတယ်။ဒါကြောင့်မကြာမီကျင်းပခဲ့တဲ့လူခွင့်ရေးကောင်စီရဲ့နီလာခံတွေမှာကျွန်တော်ဒီချက်တွေကိုအားလုံးသိအောင်ကျွန်တော်လှုပ်ဆောင်နေ။လှုပ်ဆောင်ပြီးတော့ဒီလိုမျိုးကိစ္စတွေကိုကျူးလွန်နေတဲ့ဒီဖြစ်ကောင်းစီကိုအတိမှမဖြစ်ဖို့ဖြစ်ကောင်းစီကိုအားပေးနေခြင်းကလူခွင့်ရေးကိစ္စတွေကိုပုံမှန်လို့ချိုးပေါက်ခံရဖို့အတွက်အားပေးရဖြစ်တဲ့အတွက်ဒါတွေအားမပေးဖို့အတွက်သင်ပြတောင်းဆိုမှုတွေလုပ်တယ်။အဲဒါကြီးကြောင့်မလို့ကျွန်တော်တို့ကုလသမဂ္ဂရဲ့စုံဖြတ်ချက်တွေကအားကောင်းလာတယ်။ဒါပေမဲ့အပြည့်ဝအားကောင်းနေလားဆိုတော့မဟုတ်သေးဘူး။စုံဖြတ်ချက်ချက်ပြီးမဲ့အရှင်မိုင်းကိုဆက်တင်ပြီးတော့ကျွန်တော်တို့တကယ်လှုပ်ဆောင်မှုတွေလိုအပ်နေတော့ပါပဲ။ဒါကြောင့်မလို့ဒီလိုမျိုးစုံဖြတ်ချက်တွေမကဘဲနဲ့အရေးယူဆောင်ရွက်မှုတွေဖြစ်လာဖို့အတွက်ဒါမဲ့ဆက်တင်ပါမှာချင်းပါမဲ့ကုလသမဂ္ဂထရေးနီလာခံမှာတစ်ဆင့်မြန်မာနိုင်ငံကိုဒီချက်ပုံမပြီးတော့အရေးယူဆောင်ရွက်မှုတွေဖြစ်လာဖို့အတွက်ဒါကိုကျွန်တော်တို့ပြန်ဆက်လက်အသုံးပြုနေပါတယ်ဗျ
။ဟုတ်ကဲ့ပါရှင်။အဲ့တော့မြန်မာနိုင်ငံမှာကဒါအမျိုးသမီးတွေအပေါ်မှာခွဲခြားဆက်ဆံမှုတွေဆိုတာကအရင်နှုန်းကကလေးကလည်းရှိခဲ့တဲ့ကိစ္စတွေပါ။ဒါပေမဲ့အခုစစ်အာဏာသိမ်းပြီးနောက်ပိုင်းမှာဒီအခြေအနေတွေကပိုပြီးတော့ဆိုးလာတယ်လို့ရောပြောနိုင်သလားရှင်
။ပိုပြီးတော့ဆိုးလာပါတယ်။ကျွန်တော်တို့အရင်နှုန်းကဒီကကျွန်တော်တို့တိုင်းရင်းသားဒေသတွေမှာရှိတဲ့တိုင်းရင်းသားအမျိုးသမီးတွေအခုလိုပဲလိမ်မန်းဆိုင်ရာစော်ကားမှုတွေနော်ဒီလိုမျိုးလိမ်မိုင်းဆိုင်ရာမတိုင်းချင်းတပ်ဖြတ်မှုတွေအထိကြုံတွေ့ရတယ်။အဲ့ဒါတွေက เจ้าตัวอะไรก็ทำเจ้าตีสั่นเลยสิเนี่ยรู้ไหมแต่เพื่อเช่นเนี่ยนี่อะไรมาอยู่ที่มีอะไรทำอยู่กี่สายชุดเลยจำนวนที่มีเดียประมาณที่เช่นเนี่ยประมาณเอ็งอาตัววิจัยคนเนี่ยเขามาแต่ชุดตอนอยู่ที่มีเลยไม่ใช่ยาสก้าขันที่เราตีเนี่ยแต่เป็นเนี่ยเช็ดตียาจากคนเดียวมูอันนี้แล้วก็จำนวนที่เช่นเนี่ยมาเลยสักเดียวสิเนี่ยรู้ไหมแล้วถ้าเรียกยังไงเช่นเนี่ยจะเอาในตัวเราไม่จะเอาในอยู่แต่เป็นเนี่ยถ้าคุณเรามีเลยไม่ใช ဒီမြို့လေကောင်မှာဒီမီးရောင်ထိလေးအောက်မှာလည်းဖြစ်တယ်။ဘုမမာပွားလာတဲ့အမျိုးသမီးတွေကိုစော်ကားတာပြစ်စီရှာမယ်ဆိုပြီးအောင်ဖွဲ့ပြရလို့ကဒါတွေကအများကြီးဖြစ်နေကျွန်တော်အခုချိန်ကြီးကျွန်တွေ့ရတော့မယ်။နောက်တစ်ခါမှာအရင်တော့ကလူမသိခဲ့တဲ့တိုင်းရင်းသားအမျိုးသမီးတွေဖြစ်နေတဲ့ပုံစံတိုင်းပဲနှိမ့်ဆက်တာမိမ်းဆိုင်ရာကျွန်တော်တို့အကြမ်းဖက်မှုတွေအခုကျွန်တွေ့ရတယ်။ ဒါကပုံမှုလို့ဆိုရလာတာပေါ့အဲ့ဒီနေရာမှာအမျိုးသမီးတို့ပြောရင်ကျွန်တော်ကအမျိုးသမီးကြီးရမှာလဲအမျိုးသမီးရဲ့သူဝတ်စားစီရင်ပြီးနေတိုင်းနဲ့
ဟိုတို့ရဲ့တိတ်ခါကြအောင်တမင်တက်လောင်ပြီးပြီးတော့ပြောင်လောင်တဲ့ပုံစံမျိုးဖြစ်အောင်အဲ့လိုမျိုးလုပ်ဆောင်ရရတယ်လေကျုံတွေ့ရတာကျွန်တော်ဒါတွေကပုံမှုဆိုးဝါးလာတဲ့အချက်တွေပဲဖြစ်ပါတယ်ဗျဟုတ်ကဲ့ပါရှင်အဲ့တော့ဒီလိုအခြေအနေတွေဆိုးဝါးလာတဲ့လူခုရေချိုးဖောက်မှုတွေကိုရက်တန့်နိုင်ဖို့အတွက်အကောင်းဆုံးအထည်ရောက်ဆုံးပြည်တွင်းပြည်ပဘာတွေများဆောင်ရွက်နိုင်မလဲရှင်အခု
ကျွန်တော်တို့ပေရှားနိုင်မှဒီလိုကိစ္စရက်တံမှာဖြစ်ပါတယ်အဲ့ဒီတော့အရင်စင်ရဲ့ညနေရပြောတယ်လို့ပဲစစ်ကောင်စီအာဏာဖျက်ပြီးရှိနေတဲ့ကာလကလုံးဒါကိုကျွန်တော်ကြုံတွေ့နေရအောင်ပါပဲဘလောက်ဒီမှတမ်းယူနောက်တာမှတမ်းတွေပဲတိုးလာတယ်အဲ့တော့ဒါကိုရက်တံမှုအတွက်ဒီရင်းမှာလဲဆက်လက်ပြီးတော့ကိုယ့်ရဲ့စိတ်ဓာတ်ခင်အားလူရင်းအားနဲ့ဆက်လက်ပြီးတွန်းလှန်ကြပါဒီပါကလည်း တန်တမန်နီးယပြည်သူတွေတခြားသောနိုင်ငံလိုက်အရေးယူဆောင်ရတဲ့စီဝါရေးပိတ်ဆို့မှုလက်နက်ပိတ်ဆို့မှုနဲ့တန်တမန်နီးယပိတ်ဆို့မှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဒီရင်းဒီပါနှစ်ခုပေါ်အားညီမျှပြီးတော့ဆန့်ကျင်ညီနေနဲ့စစ်အာဏာရှင်ကိုကျွန်တော်တို့ဖယ်ရှားနိုင်မှာဖြစ်ပါအဲ့ဒါအပေါင်းဆုံးအဖြေပဲဖြစ်ပါဆရာဟုတ်ကဲ့ပါရှင်အခုလိုချိန်ပေးပြီးတော့ထိပ်သားပေးရတဲ့အတွက်ဦးအောင
မကင်ချူတွေးစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ်သုတဆုံလေအမေရိကန်တခွင်အစီအစဉ်မှာတော့သမ္မတဂျိုးဘိုင်ဒန်ရဲ့လွတ်လပ်လွယ်ကူစွာမဲပေးခွင့်ဥပဒေပြဋ္ဌာန်းမှုဆောင်ရွက်နေတာဝါရှင်တန် DC ရောက် Liberty ကျေးရုံးငယ် New York City ကအထက်မြင့်အဆောက်အဦပေါ်ကစိုက်ခင်းစာတာတွေကိုကိုအောင်ကစူးစီးတင်ပြထားတာနားဆင်ပါရှင်။
အမေရိကန်ယူကော့ပွဲအတွင်းမေးပေးရမှာလူတိုင်းအလွယ်တကူမေးပေးနိုင်အောင်အဆိုပြုတင်ပြထားတဲ့ဥပဒေကြမ်းအတည်ပြုနိုင်ဖို့ကွန်ဂရက်လွှတ်တော်အတွင်းမဲခွဲဆုံးခဲ့ရမှာထောက်ခံပေးဖို့ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာသမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်လွှတ်တော်ကပယ်ချထားခဲ့တဲ့ဒီဥပဒေကြမ်းအသက်ဝင်အောင်ရီပက်ဘလစ်ကန်တွေနဲ့ဘလို့ညှိနှိုင်းမလဲဆိုတဲ့အစီအစဉ်တက်ကိုတော့သူကမပြောခဲ့ပါဘူးပင်ဆယ်ဗေးနီးယားပြည်နယ်ရီပက်ဘလစ်ကန်တာဝန်ရှိသူတွေကမဲပေးခွင့်ကိုကန့်တမဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းနေတဲ့အချိန်မှာပဲသမ္မတဘိုင်ဒန်ကအခုလိုပြောလိုက်တာပါဖီလာဒဲဖီးယားမြို့ဟာအမေရိကန်သမိုင်းမှာအရေးပါတဲ့မြို့တစ်မြို့ဖြစ်ပြီးအဲ့ဒီမြို့မှာအမေရိကန်လွတ်လပ်ရေးကြေညာခဲ့သလိုလစ်ဘာတီခေါင်းဆောင်ကြီးလည်းမြို့ရဲ့အထိမ်းအမှတ်တင်ကြတာဖြစ်ရှိနေတာပါဖီလာဒဲဖီးယားကိုရောက်နေတဲ့သမ္မတဂျိုးဘိုင်ဒန်ကမဲပေးခွင့်ကိုကာကွယ်ကြဖို့အခုလိုတိုက်တွန်းခဲ့ပါတယ်
We ask my Republican friends in Congress and states.
ဒီကောက်ပွဲလုံထုံးလုံကြီးတွေလူတိုင်းမဲပေးခွင့်ဆိုတဲ့ဂုဏ်သိက္ခာတည်တည်အောင်ဆောင်ရွက်နေတာတွေကိုကူညီတားဆီးဖို့ Congress က Republican မိတ်ဆွေတွေပြည်နယ်မြို့တိုင်းရွာတိုင်းကအတူလက်တွဲကာကွယ်ကြဖို့တောင်းဆိုပါတယ်လို့ပြောသွားတာပါAmerican တနိုင်ငံလုံးလူတိုင်းအလွယ်တကူမဲပေးနိုင်အောင်ပြဋ္ဌာန်းမဲ့ဒီဥပဒေအတည်ပြုနိုင်ရေးဒီမိုကရက်တစ်အနေနဲ့စူးစီးညီညွတ်စွာလက်တွဲဆောင်ရွက်ကြဖို့လဲသမ္မတကတောင်းဆိုပါရယ်ဒီဥပဒေကြမ်းအတည်ပြုဖို့ဇွန်လကကွန်ဂရက်လွှတ်တော်မှာမဲခွဲရမှာ Republican တွေကကန့်ကွက်ခဲ့တာပါ
The motion is not agreed to
လက်ရှိမှာတော့အမေရိကန်နေအနေနဲ့မဲပေးခွင့်နဲ့မဲဘလို့ရည်တွက်မလဲဆိုတာကိုပြည်ထောင်စုအစိုးရကဆုံးဖြတ်တာမဟုတ်ပဲပြည်နယ်တွေကသာဆုံးဖြတ်တာပါဒီနေ့အတွင်းမှာဆိုရင် Republican အများစုကြီးစိုးတဲ့ပြည်နယ်၁၈ခုထဲမှာမဲပေးခွင့်နဲ့ပတ်သက်တဲ့ကတ်သတ်ချက်တွေပြဋ္ဌာန်းခဲ့ပြီး Democratic ကတော့ဒီအစည်းအဝေးဟာအထူးသဖြင့်လူနည်းစုဝင်တွေမဲပေးခွင့်ပိုခက်ခဲအောင်လုပ်တာဆိုပြီးပြောပါတယ်ဒီနေ့လာနေတဲ့ကမဲပေးခွင့်ကန့်သတ်တဲ့ဥပဒေပြဋ္ဌာန်းဖို့ Texas ပြည်နယ်လွှတ်တော်မှာဆွေးနွေးစဉ် Democratic ကကန့်ကွက်တဲ့အနေနဲ့အစည်းအဝေးကနေကထွက်ခွာလာခဲ့ကြပါတယ် Texas ပြည်နယ်လွှတ်တော် Democrat ကိုယ်စားလှယ် Chris Tanner က
The nationwide Republican vote suppression
တနင်္ဂနွေလုံးက Republican တွေကမဲပေးခွင့်ကန့်သတ်နိုင်အောင်နဲ့လူတိုင်းမဲမပေးနိုင်အောင်ကြိုးပမ်းအားထုတ်မှုဟာအခုဆိုရင် Texas မှာတကယ့်အကြက်တဲ့အခြေအနေကိုဆက်ရောက်နေပါပြီလို့ပြောသွားတော့ပါ Republican တွေကတော့မဲမတမာမှုတွေပပြအောင်ကုလို့ဆောင်ရွက်တာလို့ပြောပါတယ် Republican အထက်လွှတ်တော်အမတ် John Cornyn က
disingenuous and the downright
မဲမတမာမှုတွေကိုတားဆီးဖို့ဆောင်ရွက်တာကိုမဲပေးခွင့်ကန့်သတ်ဖို့လုပ်တယ်ဆိုပြီးမမှန်မကန်ဆွဆွဲပြောဆိုတာဟာတကယ့်ကိုမယုံမသားနဲ့အမှားကြီးမှားတာပါပဲလို့ပြောသွားတာပါဒီမိုကရက်နဲ့ရီပက်ဘလစ်ကန်တွေကြားမဲပေးခွင့်နဲ့ပတ်သက်ပြီးတော့အကြီးအကျယ်သဘောထားကွဲနေကြတာပါမွန်မောက်တက်သူရဲ့လက်တလောစစ်တမ်းမှာဆိုရင်လေဘိုင်ဒန်အနိုင်ရတာဟာမဲမတမာမှုတွေကြောင့်လို့မဲပေးသူ32ရာခိုင်နှုန်းကယုံကြည်ကြပါတယ်မင်နီဆိုတာတက်သူဥပဒေပေါမောက်ခဒေးဗစ်ရှော့စ်က
What's really driving it especially is what Donald Trump.
အဓိကကတော့ Donald Trump မှာ2016တုန်းကဆိုရင်လေတကယ်လို့ဒါသူရွေးကောက်ပွဲမနိုင်ဘူးဆိုရင်ဒါဟာမဲမတမာမှုတွေကြောင့်လို့ပြောထားတာရှိပါတယ်။2020မှာလည်းဒီတိုင်းချက်ပြောခဲ့တာပါ။ဒါကြောင့်အခုဖြစ်နေတာတွေဟာ Donald Trump ကြောင့်ပါဒီလိုအချိန်မှာသူ့ကိုထောက်ခံသူတွေနဲ့ Republican တွေကလည်းဒီဆွဆွဲချက်ကိုအကြိုက်တွေ့နေကြပါတယ်လို့ဆိုပါရယ် Trump ရဲ့အခုလိုလုံဆောင်မှုတွေကြောင့် January 6ရက်နေ့မှာသူ့ကိုထောက်ခံသူတွေက Congress လွှတ်တော်ကိုဝင်စီးရမှာဝင်ရောက်စီးနှင်းသူတွေကအပါအဝင်လုံခြုံရေးရဲအရာရှိတချို့တည်ဆုံခဲ့ပါတယ်ခင်ဗျာဒီရောမှာရှိတဲ့ Liberty ရုပ်ထုပုံစံတူအငြင်းစားရုပ်ထုတစ်ခုကိုအခုခါမှာမြို့တော်ဝါရှင်တန်ဒီစီကဥယျာဉ်တစ်ခုမှထားရှိပါရယ်ဇူလိုင်14ရက်ပြင်သစ်အမျိုးသားနေ့ဖြစ်တဲ့ Bastille Day အမီပြင်သစ်ကနေဝါရှင်တန်ဒီစီကပြင်သစ်တန်ရုံကိုပို့ဆောင်ခဲ့တာပါဇူလိုင်လ4ရက်လွတ်လပ်ရေးနေ့အမီနယူးယောက်ကမူလ Liberty ရုပ်ထုကြီးနာက Ellis John မှာဒီရုပ်ထုကိုရဲအနေငယ်ကြားထားခဲ့ပါသေးတယ်အမေရိကန်ဆိုင်ရာပြင်သစ်တန်မတ် Philip Antian က
The friendship the partnership between France and the United States
ကျင့်တဲ့အမေရိကန်ပြည်ထောင်စုကြားအမေရိကန်ရင်းနှီးနှီးပူးပေါင်းဆောင်ရွက်လာတာခုဆိုရင်နှစ်ပေါင်း140ရှိပါပြီ။ရှေ့လျှောက်ပြီးတော့လည်းအခက်အခဲတွေကိုအတူတကွအဖြေရှာပူးပေါင်းဆောင်ရွက်သွားမှာပါလို့ပြောပါရယ်။နယူးယောက် Liberty ရုပ်ထုကြီးကိုတော့ချစ်ကြည်ရေးအထိမ့်မတ်အနေနဲ့ပြင်သစ်ကအမေရိကန်ကိုလက်ဆောင်ပေးခဲ့တာပါ။၃မီတာနီးပါးရှိတဲ့ပုံစံတူကျေးရုပ်ငယ်ဟာနယူးယောက် Liberty ကျွန်းကရုပ်ထုထက်16ဆတင်းငယ်ပြီးတော့ Liberty ရုပ်ထုပြုလုပ်ဖို့နမူနာပုံစံသွန်းလောင်းခဲ့တဲ့ပုံစံကွက်နဲ့ပြုလုပ်ခဲ့တဲ့17ခုမြောက်ရုပ်ထုဖြစ်ပါတယ်။ပြင်သစ်ရုပ်ထုပညာရှင် August Patterday ကဒီရုပ်ထုကိုဒီဇိုင်းထုတ်ခဲ့တာပါ။ဒီရုပ်ထုတိဆောက်ရမှာ Eiffel Tower ကိုတိဆောက်ခဲ့တဲ့ Engineer Notre Dame ဘုရားကျောင်းကိုတိဆောက်ခဲ့တဲ့ဘီတုကပညာရှင်တွေလည်းပါဝင်ပါတယ်။အခု Liberty ကျေးရုပ်ထုအငယ်စားကိုတော့တင်မောနဲ့ပို့ရမှာ Atlantic သမုဒ္ဒရာကိုကိုယ့်ရဲ့ကြာဖြတ်ကျော်ခဲ့ရပါတယ်။အခုခါမှာတော့ဒီရုပ်ထုကို Washington ပြည်သစ်တန်ရုံမှာ10နှစ်ကြာထားရှိသွားမှာပါခင်ဗျာ။ယူအောင်မျိုးက Brooklyn Greens စိုက်ပျိုးရေးကုမ္ပဏီဟာမြို့ထဲမှာရှိတဲ့အဆောက်အဦမြင့်တွေရဲ့အမိုးတွေပေါ်မှာဟင်းသီးဟင်းရဲ့စိုက်ပျိုးလာတာ10နှစ်လောက်ရှိပါပြီ။အထက်မြင့်အဆောက်အဦတွေပေါ်မှာမွန်လာတို့မွန်လာဦးကအစားစိုက်ပျိုးနိုင်အောင်ကွန်ကရစ်အမိုးတွေပေါ်မြေကြီးတင်ပြီးစိုက်ခင်းဖန်တီးလာတာပါ။အဆောက်အဦအမြင့်တွေရဲ့အမိုးပေါ်မှာစိုက်ခင်းဖန်တီးတဲ့ Brooklyn Greens ကုမ္ပဏီကို2010ခုနှစ်မှာစတင်ထူထောင်ခဲ့တာပါ။ကမ္ဘာအကြီးဆုံးအမိုးပေါ်ကစိုက်ခင်းကိုနယူးယောက်မြို့ရဲ့အထက်မြင့်အဆောက်အဦတွေပေါ်မှာဖန်တီးထားတာပါ။မြို့မှနေဝါသနာပါရအလုပ်ကိုရည်ရှိလုပ်နိုင်မှုအတွက်အခုလိုစိတ်ကူးတဲ့အကောင့်တွေပေါ်လာလဲဖြစ်ပါတယ် Brooklyn Greens တည်ထောင်သူတဦးဖြစ်တဲ့ Guan Shans ကအခုလိုပြောပါတယ်
My friends and I wanted to become farmers but we wanted to live in the city and
တငယ်ချင်းဖြစ်သူနဲ့အတူစိုက်ပျိုးရေးသမားဖြစ်ချင်ကြပါတယ်ဒါပေမဲ့လည်းမြို့မှလည်းနေချင်တာဆိုတော့အဲ့လိုစိုက်ပျိုးရေးလုပ်ငန်းကလည်းမရှိပြန်ပါဘူးဒါကြောင့်အလုပ်ကင်ဖန်တီးတဲ့အနေနဲ့ကိုယ်ပိုင်စီးပွားရေးဆက်လုပ်ခဲ့ပြီးတော့တခြားစိုက်ပျိုးရေးသမားတွေလိုပဲစိုက်ပျိုးလို့ရတဲ့နေရာလိုချင်ခဲ့တာပါလို့သူကပြောသွားတာပါအမိုးရေပေါ်ကစိုက်ခင်းအခြေဟာငါးအေကာခွဲကျော်ရှိပြီးတော့တစ်နှစ်ကိုဟင်းသီးဟင်းရွက်ပမာဏပေါင်3သိန်းလောက်ထွက်ပါတယ်ဒါပေမဲ့လည်းအမိုးပေါ်မှာစိုက်ရတာကြောင့်အပင်အမြင့်ရှည်တဲ့အသီးနှံပင်တွေစိုက်ဖို့တော့မလွယ်ပါဘူး။အမိုးရဲ့ခန္ဓာရင်အားကိုကြည့်ပြီးတော့လိုအပ်သလောက်မြေကိုသာဖြည့်ပြီးတော့စိုက်ပျိုးရတာကြောင့်ပါ
Our soil is very shallow. That's the main difference because we had to install it on a rooftop.
ဤသားအားစနစ်လက်မအထူသာရှိပါတယ်။ဒီနာမည်အတော်များများလည်းစိုက်ပျိုးလို့ရပါတယ်။ဒါပေမဲ့မြေသားတွေကရေခန့်ချောက်တွေတော့ရေမကြာခဏဖြန့်ပေးရပါတယ်လို့ဆိုပါတယ်။အခုလိုရာသီဥတုပူပြင်းတဲ့အချိန်မှာတော့အခုလိုစိုက်ခင်းတွေဟာသဘာဝပတ်ဝန်းကျင်ကိုအထောက်အကူပေးသလိုမိုးရွာချိန်မှာလည်းရေကြီးရေရှမ်းတာတွေကိုအကောက်အွယ်ပေးပါတယ်။မျိုးရဲမှာအပင်တွေဆက်ကကြောင်းလေကောင်းလေတန့်ပူရတယ်လို့အဆောက်အဦအမိုးကိုလည်းအပူအေးအေးတန်ကနေအကောက်အွယ်ပေးပါတယ်။ဒါအပြင်စိုက်ခင်းရှိတာကြောင့်အင်းဆက်ပိုးမွားတွေဓာရီကိုလာစားတဲ့ငှက်တွေနဲ့လည်းတဘာဝဂေဟာစနစ်တစ်ခုပေါ်ထွန်းလာပါတယ်။ဒါပေမဲ့လည်းပတ်ဝန်းကျင်ကိုအထောက်အကူပြုတဲ့အခုလိုစိုက်ခင်းတွေရှိနေတာကိုလူတွေကသိမသိကြဘူးလို့ဆိုပါတယ
်။ One of the challenges with green roofs is that we're up on the roof and you can't see us.
ဒီစဉ်ဒီတိုင်းလူတန်းနဲ့ချီချီဘေးကဖြတ်နေပေမဲ့အမိုးပေါ်မှာဆိုတော့ဘယ်သူမှမမြင်ကြပါဘူး။ဒါကြောင့်ပတ်ဝန်းကျင်ကလူမှုအတိုင်းဝိုင်းဒေသခံကြောင်းအဖွဲ့အစည်းတွေနဲ့ဆက်ဆက်ဖို့တကားအမြဲဖွင့်ကြိုဆိုပါတယ်လို့သူကပြောသွားတာပါ။Brooklyn Grange Company က New York City Long Island အရက်မှာစိုက်ခင်းတစ်ခု Brooklyn မှာနှစ်ခုနဲ့ Navy Yard မှာတစ်ခုဖွင့်ခဲ့ပြီးနောက်ဆုံးတစ်ခုကိုတော့ Sunset Park မှာ2019 New Year's Eve တွင်ဖွင့်လှစ်ခဲ့ပါတယ်ခင်ဗျာ
။သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုကိုအောင်အစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါ။
လေလူထဲမှာအောက်ဆီဂျင်က27မြောက်ပိုင်းမှာပါဝင်ပါတယ်။ဒီအောက်ဆီဂျင်ကိုလေထဲကနေခွဲထုတ်ဆန့်ကျင်ပြီးလူနာတွေအတွက်သုံးတဲ့အခါမှာဆေးရုံတွေမှာပိုက်နဲ့ဓာတ်ရိုက်ပေးနိုင်တယ်လို့လူတဲ့နေရာကိုတည်သွားနိုင်အောင်အောက်ဆီဂျင်ထည့်တဲ့စီလင်ဒါဘူးလေးတွေကိုလည်းသုံးကြပါတယ်။ COVID-19 တတိယလှိုင်းဒဏ်ခံရတဲ့မြန်မာနိုင်ငံမှာတော့ဒီအောက်ဆီဂျင်ကရွှေတဲ့ရှားတဲ့အနေအထားကိုရောက်နေတာပါ။သူက COVID-19 အတွက်ဘယ်လောက်ရေးပါပါလဲ။ဒေါက်တာတင့်ဆယ်ကိုမင်းများတင်တင်ပြပေးပါပ
ါ။ဒီ COVID-19 ရောဂါအားစတဲ့တဲ့ရောဂါလက္ခဏာညူမိုနီးယားနဲ့ပြောတယ်။ညူမိုနီးယားဆိုတာအဆုတ်အယောင်အဆုတ်ခဲရောဂါဖြစ်တယ်။ဒီနေ့အပြင်အသက်ရှူလမ်းကိုဒုက္ခပေးတယ်လို့အစိုးရတက်ကျွန်တော်တို့သိခဲ့ကြပါတယ်။တော့အသက်ရှူတဲ့နေရာမှာလူတိုင်းဟာဒီအောက်ဆီဂျင်ကိုရှူသွင်းပြီးတော့ကာဗွန်ဒိုက်ဆိုထုတ်ရအောင်နော်။ဒါကြောင့်ဒီကိုဗစ်ရောဂါဟာအောက်ဆီဂျင်နဲ့တခါအသက်ရှူလမ်းကြောင်းမှာအရေးကြီးဆုံးဖြစ်ပါတယ်ခင်ဗျ။သူကဒီကနေ့ကုထုံးရဆိုရင်နေအိမ်မှာပဲ isolation လို့ခေါ်တဲ့ ठी ကြခွဲနေကြတယ်။ခွဲနေတဲ့ကာလမှာဒီအောက်ဆီမီတာလို့ခေါ်တဲ့လက်ချောင်းထိပ်မှာတက်ရတဲ့ကိရိယာသေးသေးလေးနဲ့အောက်ဆီဂျင်ကိုတိုင်နေကြအဲ့ oxygen level for us oxygen အနည်းများပမာဏနည်းသွားရင်သူကဆေးရုံပြေးရပါတယ်။ဒါကြောင့် oxygen ဟာအရေးကြီးတယ်။အဲ့ဒီ oximeter လို့ခေါ်တဲ့ကိရိယာလေးနဲ့တိုင်းတဲ့အခါပုံမှန်အားဖြင့်လူတိုင်းဟာ95နဲ့99ရာခိုင်နှုန်းရှိကြပါတယ်။အဲ့တော့95အောက်သို့မဟုတ် 92 တချို့နေရာတော့ 94 ပေါ့နော်။အဲ့ဒီအောက်ကျရင်ဆေးရုံသွားပါဆိုတဲ့လက်ညွန်ကျွန်တော်တို့ရှိတယ်။တကယ်ဟိုခင်မီတိုးတက်တဲ့နိုင်ငံတွေမှာပမာပြူမလဲတချို့ဆေးရုံကြီးရှိပါတယ်။ဟိုဆေးရုံမှာတော့အောက်ဆီဂျင်ပိုက်ကန်တွေသွားပြီးတော့ပိုက်ကန်တွေပဲလားဆီယမာတွေကလုံနာနှာခေါင်းကိုတက်ပေးကြပါတယ်။သို့တော်လည်းပဲဖွံ့ဖြိုးစင်းနိုင်ငံတွေပမာနိုင်ငံသားကဟိုကျွန်တော်နေထိုင်ခဲ့တဲ့အိန္ဒိယနိုင်ငံမှာပဲတချို့ဆေးရုံတွေဆိုဒီစလင်နာပဲသုံးရတယ်။အခုကျွန်တော် Facebook မှာပမာလို့တွေ့နေတဲ့စလင်နာမျိုးပဲသူတို့နိုင်ငံမှာလည်းသုံးကြပါသုံးတဲ့အခါမှာတော့ဒီစလင်နာထားသုံးနည်း၊ဂိုင်တွဲနည်းအခုချိန်ဆိုတော့ထူးထူးခြားခြားပေါ့နော်စလင်နာမျက်နှာပြင်ပေါ်မှာဗိုင်းရပ်စ်ပါလားမပါလားဆိုတဲ့အချက်ကနံပါတ်1အရေးကြီးဆုံးဆိုတော့အဲ့ဒါပြီးရင်ခုနပြောသလိုပိုက်ကောင်းလို့ခေါ်တာပေါ့ဗမာလိုလို့ပဲပိုက်ကောင်းကအတိအကျပေါ့နော်ယိုဖိတ်မှု leakage ဆိုတာမရှိအောင်လည်းကူးဆိုင်ရမယ်နောက်တစ်ခုကျွန်တော်ဟိုအရေးကြီးတဲ့တစ်ချက်ပေါ့နော်ဗမာပြည်ရဲ့အခြေအနေလက်တွေ့အခြေအနေရေတန့်ဘူးတွေတုံးရတယ်ခက်မိလာရတယ်တိုးတက်လာကြတယ်ဒါပေမဲ့ကျွန်တော်ကျမရဲ့မိကုန်းနေဖြေနေတော့ကျွန်တော်သိရတဲ့အခြေအနေကရေတန့်ဘူးဆိုတာတဲကရေကိုယ်တိုင်ကမတန့်ဘူးဖြစ်နေတယ်။တချို့တစိမ့်တွေဆိုရင်ဟိုလွန်ခဲ့တဲ့နှစ်နှစ်လောက်ကကျွန်တော်မမရ FDA ကတောင်းမှအေးစိတ်တီတီစိတ်တီမတုံးမနဲ့လို့ရေတန့်ကိုတမ်းပြရတယ်။အခုတော့အောက်ဆီဂျင်စလင်ဒါအခုမှစတာဗျာ။လပိုင်းမရှိသေးဘူးတပတ်လောက်ပဲရှိသေးတယ်။အဲ့တော့ဘယ်စိတ်ယုံကအောက်ဆီဂျင်စလင်ဒါဟာစံကိုက်ဟုတ်လားမဟုတ်လားဘယ်သူမှမစစ်နိုင်ဘူး FDA လည်းအလုံးလုံးနိုင်လားမလုံးနိုင်လားမသိဘူးဆိုတော့အဲ့ဒီဟာအတွေ့ကတော့ဘာမှမတတ်နိုင်ဘူးကျွန်တော်တို့စိုးရင်တဲ့အတွေ့
တကယ်ပဲလက်တွေ့သုံးပြီးတော့အနေမရှိတဲ့ကုမ္ပဏီကဆိုင်ကစလင်ဒါရနိုင်တော့ဟိုတော်သေးရပေါ့နော်ဒါပဲလို့ဒါလည်းအတော်ခက်ခဲမယ်လို့ယူဆတယ်ဒါကြောင့်ဟိုအမြဲတမ်းပေါ့လို့အန်ဒီရဲ့သို့မဟုတ်သတိထားမဲ့အချက်တွေကိုခေါင်းထဲမှာထည့်ပြီးတော့ဆိုးတာလည်းပုံမဆိုးအောင်အောက်ဆီဂျင်ဘူးသုံးဆွဲတဲ့လူတွေရောရောင်းချတဲ့လူတွေရောထုတ်တဲ့စိတ်ယုံတွေဟာစိတ်ယုံတွေရောအကုန်လုံးဟိုတတိကြီးကြီးနဲ့ဆောင်ရွက်တင်ကြတယ်လို့လည်းကျွန်တော်တက်လုံးအကြံပြုပါရစေခင်ဗျ။ဟု
တ်ကဲ့ပါ။ဆရာကအောက်ဆီဂျင်ဘူးမရှိမဖြစ်လို့ရဲဆိုပြီးတော့လူတွေကအသေးအံလိုက်ရှာနေကြပါလေဆရာ။ဒီဟာမှန်ကန်ပါရဲ့လားဆရာ
။အဲဒီစိတ်တစ်ပိုင်းကမှန်ကန်တယ်လို့မှန်ကန်တယ်လို့တင်ပြပါရစေ။ကိုဗစ်ရောဂါပိုးဟာကာကွယ်မှုကအရေးကြီးဆုံး။ကုသတဲ့ဆေးဆိုတာဆေးကိုရောမှကြံဖန်ပြီးကျွန်တော်တို့လုပ်ရတာ။ဒါအများဆုံးတော့မဆိုင်ဘူးနော်။အဲ့တော့အများစုဟာအောက်ဆီဂျင်ပြောလို့အောက်ဆီဂျင်နောက်လိုက်နေလို့ရှိရင်အခြေခံကြတဲ့ကာကွယ်ရေးနဲ့စည်းကမ်းတွေကိုညှော်ရဲမှကျွန်တော်အတန်ဆွေးနွေးပါတယ်။အဲ့အခြေခံကြတဲ့ကာကွယ်ရေးဆိုတာလည်းအများကြီးမရှိဘူးညာ။တစ်တက်တဲ့ဆုံးအပြင်ကိုမသွားနဲ့။နှစ်အပြင်ကိုသွားတဲ့နှာခေါင်းစီးသုံး။နံပါတ်3လက်မကြမကြဆေး။လက်ဆေးတဲ့ခါမှာလည်းရိုးရိုးစပ်ပြအကောင်းဆုံးပဲအရေးပေါ်ကြမှသာလေဟန်ဟန်ဆန်တိုက်စားလို့ဟန်ချဲလို့ဆိုတာသုံးဖို့နောက်တစ်ခါနံပါတ်၄ကာကွယ်ဆေးကာကွယ်ဆေးကတော့ဟိုတမကြီးကျဲတဲ့မိကုံကြီးပမာပြီတော့ဘာဖြစ်အဲ့ဒါလုံးတင်နေလို့ကျွန်တော်ယူဆပါတယ်နောက်တစ်ခါမာယွန်းနဲ့တရင်ချက်လက်ဒီမာယွန်းနဲ့အကြံမေးပေးမှုတွေမလိုက်ဖဲနဲ့ခုနကိုဗစ် -19 ကာကွယ်ရေးတင်မုံကြီးလို့ခေါ်တဲ့1234ကိုလိုက်နိုင်ပို့ကအောက်ဆီဂျင်တဲ့တောင်ပို့ရေးကြီးတယ်အောက်ဆီဂျင်လိုမဲ့လူအရာနှုတ်နည်းနည်းလေးခုန1234ငါလိုက်ဖို့လူကဂျာနှုတ်အများကြီးအဲ့တော့အများကြီးဟာအောက်ဆီဂျင်နောက်ကြည့်တဲ့လိုက်မနေပဲနဲ့ကာကွယ်ရေးလုပ်ဖို့အပြင်မထွက်နဲ့ထွက်ရနှကောင်းစီစီလက္ခဏာခဏစီဖြစ်နိုင်ရင်ကာကွယ်စီထိုးဆိုတဲ့အချက်လေးချက်ပေါ့နော်အဲ့ဒါကိုဟိုမမေးမလျော့ဟိုလူတိုင်းလူတိုင်းသုံးသင့်တယ်လို့လေးလေးနဲ့ကျွန်တော်အကြံပေးပါတယ်ခင်ဗျာ
ဆရာတော်တော်အန်လေးတော့ကြည့်တာပေါ့နော်ဒီအောက်ဆီဂျင်ဆိုတဲ့ပတ်သက်ပြီးတော့အောက်ဆီဂျင်လုံလုံလောက်လောက်မရှိတဲ့လူနာတယောက်ကဒီအောက်ဆီဂျင်level တက်လာအောင်မို့လားအောက်ဆီဂျင်တွေးထဲမှာဟိုရှိရဲ့နှုံတက်လာအောင်လှုပ်လို့ရရပါတယ်နော်ဆရာ
အဲအဲ့မေကွန်းအတမအရေးကြီးတယ်ပမာနိုင်ငံအတွက်ပေါ့သူကနော်ကျွန်တော်စောစောဆွေးနွေးခဲ့တယ်လို့ဒီကိုရိုနာဗိုင်းရပ်စ်ပိုးဟာဗိုင်းရပ်စ်ဖြစ်တယ်ဗိုင်းရပ်ကြောင့်ရောဂါလက္ခဏာတွေခံစားရတဲ့ဖြားတယ်ဖြားပြီးချန်တဲ့ကိုယ်တွေကြိုက်ခဲတယ်မဆက်အရသာပြက်တယ်နှာခေါင်းအနှံ့မရဘူးနောက်တခါတချို့ကတော့ပေါ့နော်ဝင်သွားတာကြီးဖြစ်တယ်နောက်တိုင်းကြည့်လိုက်ရင်အောက်ဆီဂျင် level ကျတယ်အဲ့ဒီယောဂလက္ခဏာအလုံးဟာဗိုင်းရပ်စ်ကြောင့်ဖြစ်တယ်။နှာခေါင်းအနံ့မရတာပဲပြပြခုအများဆုံးပြောနေတာအောက်ဆီဂျင်နဲ့နှာခေါင်းအနံ့မရတာနှစ်ခုပဲ။အဲ့ဒီဟာအလုံးဟာဗိုင်းရပ်စ်ကိုခုခံအားကနိုင်မှပြန်ကောင်းမယ်။ဒီကိုရိုနာဗိုင်းရပ်စ်ဟာအစာအသောက်ကြောင့်လည်းမဖြစ်ဘူး။အစာအသောက်နဲ့လည်းမကာကွယ်နိုင်ဘူး။အစာအသောက်နဲ့လည်းမကုနိုင်ဘူး။နောက်တစ်ခါဗီတာမင် A ကနေစက်ထီပေါ့နော်။ဖြစ်စွတ်စာကာရဲ့နေအထီအဲ့ဒါဒီကြောင်လည်းမဖြစ်ဘူးအဲ့ဒါအနေနဲ့လည်းမကာကွယ်နိုင်ဘူးအဲ့ဒါနဲ့လည်းမကုနိုင်ဘူးခုခံအားနဲ့သာကောင်းမယ်ဒါကြောင့်ခုခံအားကောင်းဖို့အရေးကြီးတယ
်ဒေါက်တာတက်ဆွေရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ကြရစို့နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်
ရောက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာအနာဆင်ခဲ့ရတာဖြစ်ပါလေရှင်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့တောက်ကြညာရဲ့အနောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးပြောပြပေးပါမယ်ကိုဗစ်တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာစစ်မှားရေးနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့ည၈နာရီထုတ်ပြန်ချက်အရပိုးစစ်ဆေးသူ 18,134 ဦးမှာတော့ 6,194 ဦးပိုးတွေ့ရှိပါတယ်သေဆုံးသူက190ဦးဖြစ်တဲ့အတွက်ဒီသတင်းပတ်ထဲမှာတော့လူသေဆုံးမှုအများဆုံးဖြစ်ပါလိမ့်ရှင်အခုလိုမျိုးမြန်မာနိုင်ငံမှာကြီးမားတဲ့ကိုဗစ်တတိယလှိုင်းကိုကြုံနေရပြီးတော့အရေးပေါ်အကူအညီတွေဟာလူမှုအတွက်အရေးကြီးလိုအပ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ရဲ့ဒီကနေ့ထုတ်ပြန်ကြမှာဖော်ပြပါရှိပါတယ်ဒီကြေညာချက်ကတော့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ကိုဗစ်ကပ်ရောဂါအကျပ်တဲအတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့ဖြစ်ပါတယ်ရန်ကုန်မြို့ကဒီကနေ့ဆေးရနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲကိုတော့စစ်တပ်ကနေအကြမ်းဖက်ပစ်ခတ်ဖြိုခွဲလို့ဆန္ဒပြလူငယ်6ဦးထံမင်းဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်တိုင်းတူဝနာမြို့ရဲ့ဒီလျှက်စစ်မီတာရုံမှာဘုံးပေါက်ကွဲမှုဖြစ်ပါတယ်။ဒီမန္တလေးတိုင်းပြည်ကြီးတခုမြို့ကလျှက်စစ်မီတာရုံပေါက်ကွဲမှုမှာလည်းထိခိုက်ဒဏ်ရာရသူတွေရှိခဲ့ပါတယ်ရှင်။ မြန်မာနိုင်ငံရဲ့အကြက်တဲကြောင့်မြန်မာကလေးငယ်မျိုးဆက်တစ်ခုလုံးထိခိုက်ပျက်စီးစေသွားနိုင်တယ်လို့ကလေးတငယ်ခွင့်ရေးဆရာကုလသမဂ္ဂကော်မတီ CRC ကလည်းသတိပေးပြောဆိုလိုက်ပါတယ်ရှင်ဒီကနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲကျွန်မကစုမမအစီအစဉ်ထုတ်လွှင့်ရေးမှုကအောင်မြတ်သူဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ PJ Elias ဖြစ်ပါတယ်ရှင် VOE ကိုနားတသဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များအားလုံးဘေးပြာဝေးကွာကြပါစေရှင်This program